Welcome to the Voice of America in Burmese.
မင်္ဂလာပါခင်ဗျာ VOA American အတန်ရဲ့2025ခုနှစ် February 6ရက်ကြာသပတေးနေ့ညပဲ Radio ရုပ်သံအစီအစဉ်တွေကို Washington DC မြို့တော်ကနေဓာတ်ရိုက်စတင်ထုတ်လွှင့်နေပါပြီ။ကျွန်တော်တို့ရဲ့အတန်လင်းအစီအစဉ်တွေကိုလိုင်းနိုမီတာ19 25 32နဲ့လိုင်းလိုက်မီတာ190တို့ကနေလည်းဖမ်းယူနားတော်တာဆင်နိုင်ပါတယ်။ VOA ရဲ့ website Facebook YouTube စာမျက်နှာတွေကပါတိုက်ရိုက်တပြိုင်တည်းထုတ်လွှင့်နေတာပါကျွန်တော်ကဇော်မိုးကျော်ပါခင်ဗျာဒီကနေ့ညပဲအတန်လွင့်အစီအစဉ်တွေကိုတာဝန်ယူတင်ဆက်သွားမှာပ
ါမင်္ဂလာညချမ်းပါရှင်ကျွန်မဆုမျက်မော်ပါဂါဇာဒေသတွေကနေပါလက်စတိုင်းအမြောက်အများထွက်သွားနိုင်အောင်လို့အစီအစဉ်လုပ်ခိုင်းထားတယ်လို့ဒီအစ္စရေးစစ်တပ်ကိုအစီအစဉ်လုပ်ခိုင်းထားတယ်ဆိုပြီးတော့အစ္စရေးကာကွယ်ဝင်ကြီးကပြောပါတယ်အမေရိကန်နဲ့မက္ကဆီကိုနယ်စပ်မှာတော့မက္ကဆီကိုလုံခြုံရေးတပ်ဖွဲ့ဝင်1000ဖြန့်ချနေပါတယ်အမေရိကန်ပြည်ထောင်စုရဲ့ဒီပြည်ရင်းလုံခြုံရေးကိုအထူးချိန်ချောက်နေတဲ့နိုင်ငံဖြစ်တဲ့မြန်မာနိုင်ငံကိုသမ္မတဒေါ်နယ်ထရမ့်ကဆက်လက်သတ်မှတ်လိုက်ပါတယ်။အခုလိုမျိုးဒီနောက်ဆုံးရသတင်းတွေကိုဒီကနေ့ညမှာကြေညာပေးသွားပါမယ်ရှင်
။ဟုတ်ကဲ့ပါခင်ဗျာအခုလိုနောက်ဆုံးရသတင်းတွေအပြီးမှာတော့သတင်းပေးပို့ချက်နဲ့အပတ်စဉ်ကဏ္ဍတွေကိုဇက်တိုက်တင်ဆက်ပေးမှာဖြစ်ပါတယ်။ကြည့်ရှုနာတော်တာဆင်ရမယ့်သတင်းပေးပို့ချက်တစ်ခုထဲမှာဆိုရင
်အကုန်ချီရဲ့ကာစီနိုအလုံးစုံစားတော့ဆိုင်မာကတ်အတရုပ်လူမျိုးများရဲ့ကွန်ပျူတာလိုင်းပဲ
ရွှေကုတ်ကိုနီးပါပဲဒီမင်းလက်ပံမှာရှိတဲ့ KK site ကလည်းရွှေကုတ်ကိုနဲ့မထူးခြားတာပဲအရှိ
တိုင်းမြန်မာနယ်စပ်မှာလောင်းကစား online ငွေလိမ်ကိန်းတွေကိုနှိမ်နှင်းမယ်ဆိုပေမဲ့လည်းတောင်ရင်မြကြောတခြားနောက်ထပ်တရုတ်မြို့တစ်တီထပ်မံပေါ်ထွန်းလာနေပါတယ်ဒီအကြောင်းစူးစီးတင်ပြချက်ကိုမကြာမီပဲထုတ်လွှင့်ပေးပါမယ်အဲ့ဒီနောက်မှာတော့တိုင်းမြန်မာနယ်စပ် online ငွေလိမ်ကိန်းတွေကနေပြန်လည်လွတ်မြောက်လာတဲ့တရုတ်နိုင်ငံသား30ကျော်ကိုပြန်ပို့လိုက်ပါတယ်ဖျားသုံးစုဘက်ကအွန်လိုင်းငွေလိမ်ကိန်းနေတဲ့ဒေတာကန်တွေရဲ့အခက်အခဲအကြောင်းကိုလည်းတင်ပြပေးမှာပါရန်ကုန်မှာတော့စစ်ကောင်စီဘက်ကလူငယ်တွေကိုဖမ်းဆီးနေတဲ့အတွက်တိုင်းရင်းသားလူငယ်တွေစိုးရိမ်နေကြပါတယ်ဒီလိုသတင်းပေးပို့ချက်တွေကိုဥစွာတင်ပြပေးမှာပါအဲ့ဒီနောက်မှာတော့အပတ်စဉ်တင်ဆက်နေကြဦးအောင်ခင်ရဲ့မြန်မာရေးသုံးသပ်ချက်ကျောင်းမကြီးအစီအစဉ်တိုင်းရင်းသတင်းလွှာတို့ကိုဇက်တိုက်တင်ဆက်ပေးဖို့စီစဉ်ထားပါတယ်အခုတော့သတင်းတွေကိုမဆုမြတ်မော်နဲ့အတူကျွန်တော်ဇော်မိုးကျော်တို့ကတင်ပြပေးပါမယ်
ဂါဇာကမ်းမြောင်ဒေသတွေကပါလက်စတိုင်းအမြောက်အများဒီကုန်းလန်းရေလန်းလေလန်းတွေကနေပြီးတော့ထွက်သွားနိုင်အောင်လို့အစီအစဉ်တွေလုပ်ဖို့အတွက်စစ်တပ်ကိုစီစဉ်မှာလို့ဒီညွှန်ကြားထားတဲ့အကြောင်းအစ္စရေးကာကွယ်ရေးဝန်ကြီးကပြောကြားခဲ့ပါတယ်။ဟမတ်စစ်သွေးကြွတွေကိုချိန်မုံတဲ့အစ္စရေးစစ်စင်ရေးကြောင့်ပျက်စီးနေတဲ့ဂါဇာဒေသကနေပါလက်စတိုင်းတွေထွက်သွားဖို့အမေရိကန်သမ္မတဒေါ်နယ်ထရမ့်ရဲ့ရရဲတင်းတင်းပြောကြားခဲ့တာကိုလည်းကြိုဆိုတယ်ဆိုပြီးတော့ဒီဝန်ကြီးအစ္စရေးကတ်ကပြောကြားခဲ့ပါတယ်။ဂါဇာကမ်းမြောင်ဒေသကိုပြင်သစ်နိုင်ငံတောင်ပိုင်း Riviera အပန်းဖြေဒေသလိုမျိုးအရှိအလယ်ပိုင်းရဲ့အပန်းဖြေနေရာဖြစ်အောင်လုပ်မယ်လို့သမ္မတ Trump နဲ့ဒီ Israel ဝန်ကြီးချုပ် Benjamin Netanyahu တို့ Washington မြို့တော်ကပူးတွဲသတင်းစာရှင်းလင်းပွဲအတွင်းမှာသမ္မတ Trump ကပြောကြားခဲ့ပါတယ်။ဂါဇာကမ်းမြောင်ဒေသထဲမှာရှိတဲ့ Palestine နှစ်တန်းကိုအိမ်နီးချင်းတခြားနေရာတွေကိုပြောင်းခိုင်းပြီးတော့ဂါဇာကို American ကထိန်းချုပ်လိုက်ခြင်းတယ်လို့သမ္မတ Trump ကပြောခဲ့ပါတယ်။ဂါဇာကိုပြန်လည်တိဆောက်နေစဉ်မှာပါလက်စတိုင်းတွေတခြားကိုထွက်သွားနိုင်ကြပြီးပြီးမှပြန်လာနိုင်တယ်လို့အစ္စရေးဝန်ကြီးချုပ်နာတန်ယာဟုကလည်း Fox သတင်းဌာနနဲ့မေးမြန်းခန်းမှာပုံထုံးနေတော့ကပြောကြားခဲ့ပါတယ်။တမရထရမ့်ရဲ့အကြံဟာတိတ်ကောင်းတဲ့စဉ်းစားမှုဖြစ်ပြီးတော့လက်တွေ့လိုက်လုပ်တဲ့လို့လည်းအစ္စရေးဝန်ကြီးချုပ်ကပြောကြားခဲ့ပါတယ်။ဂါဇာကနေပါလက်စတိုင်းတွေထွက်သွားဖို့တမရထရမ့်ရဲ့အဆိုပြုချက်အပေါ်ကြဲကြဲပြန့်ပြန့်ဝေဖန်မှုတွေလည်းရှိနေပါတယ်။လူတွေကိုအတင်းအကျပ်နေရက်ကနေထွက်ခွာခိုင်းမှုမှန်သမျှဟာလူမျိုးသုံးရှင်းလင်းတဲ့သဘောတက်ရောက်တယ်လို့ကိုလတ်သမကပြောခွင့်ရစတီဗင်ဒူဂျာရစ်ကပြောကြားပါတယ်။အာရဗ်နိုင်ငံပေါင်း22နိုင်ငံပါဝင်တဲ့အာရဗ်အဖွဲ့ချုပ်ကလည်းတမရထရမ့်ရဲ့အစီအစဉ်ဟာမတည်ငြိမ်မှုတွေဖြစ်စေနိုင်ပြီးပါလက်စတိုင်းနိုင်ငံပေါ်ထွန်းလာရေးအတွက်ရှေ့တိုးနိုင်ဖို့ဖြစ်မှာမဟုတ်ဘူးလို့တုံ့ပြန်ခဲ့ပါတယ်။ဂျာမနီသမရဖရန့်ဗောလ်တာစတိုင်းမာယာကလည်းနိုင်ငံတကာဥပဒေအရလက်ခံနိုင်ကြမှာမဟုတ်ဘူးလို့ပြောကြားခဲ့ပါတယ်ရှင်။
လက်တင်အမေရိက၅နိုင်ငံကိုလှည့်လည်ခရီးသွားရောက်နေတဲ့အမေရိကန်နိုင်ငံသားဝင်ကြီးမာကရိုရိုဘီယိုဟာဒီကနေ့မှတော့ဒိုမီနီကန်ရီပပ်ဘလစ်နိုင်ငံကိုရောက်ရှိနေပြီးအဲ့ဒီနိုင်ငံကခေါင်းဆောင်တွေနဲ့တွေ့ဆုံမှာဖြစ်ပါတယ်။ဒါဟာဝင်ကြီးရိုဘီယိုအတွက်သူ့ရဲ့လက်တင်အမေရိကနိုင်ငံခရီးစဉ်အတွင်းနောက်ဆုံးနိုင်ငံလည်းဖြစ်ပါတယ်။ရိုဘီယိုဟာဒိုမီနီကန်သမ္မတလူးဝစ်ဘနီဒါနဲ့နိုင်ငံသားဝင်ကြီးရောဘတ်တန်အဘယ်ဒီစတိုနဲ့ဆန်တိုဒိုမင်ဂိုမြို့တော်မှာတွေ့ဆုံမှာဖြစ်ပါတယ်။ဝင်ကြီးရိုဘီယိုဟာမနစ်ကတော့ဂွာတီမာလာနိုင်ငံကိုသွားရောက်ခဲ့ပြီးအဲဒီမှာတော့အမေရိကန်ပြည်ထောင်စုအနေနဲ့ဂွာတီမာလာနိုင်ငံရဲ့အခြေခံအစအုံစီမံကိန်းတွေကိုအကူအညီပေးဖို့အစီအစဉ်နဲ့အမေရိကန်နဲ့ဂွာတီမာလာအကြားအချို့တူပူးပေါင်းဆောင်ရွက်မှုအားကောင်းလာအောင်အမေရိကန်က ကပြည်ပနိုင်ငံတွေကိုပေးနေတဲ့အကူအညီတွေကိုမရဆိုင်ပဲကင်းလွတ်ခွင့်ပေးဖို့အစီအစဉ်တွေကိုတင်ညာခဲ့ပါတယ်။ဒီချိန်ထဲမှာပဲအမေရိကန်နဲ့ဂွာတီမာလာရွှေ့ပြောင်းအခြေချနေထိုင်ရေးအစီအစဉ်သစ်တရက်ကိုသဘောတူခဲ့ကြပြီးအဲ့ဒီအစီအစဉ်အရဂွာတီမာလာကနေအမေရိကန်နဲ့လေရင်နဲ့ပြည်နှင်တန်းပေးလိုက်တဲ့ဂွာတီမာလာနဲ့တခြားနိုင်ငံသား40ရာခိုင်နှုန်းကိုပို့ပြီးလက်ခံဖို့ဖြစ်ပါတယ်။အမေရိကန်ပြည်ထောင်စုကပြီးခဲ့တဲ့2024ခုနှစ်အတွင်းဂွာတီမာလာနိုင်ငံသား8000ကိုသူတို့ရဲ့နေရင်ပြန်ပို့ခဲ့ပါတယ်။
အမေရိကန်ပြည်ထောင်စုနဲ့မက္ဆီကိုနယ်စပ်မှာဒီမက္ဆီကိုပြည်ရင်းလုံခြုံရေးတပ်ဖွဲ့ဝင်1000ကိုဖျက်ချနေပါတယ်။မက္ဆီကိုကွန်ပျူတာပေါ်သွင်းကုန်ကို25ရာခိုင်နှုန်းတိုးကောက်မှုဆိုင်းထားနိုင်ဖို့အတွက်အမေရိကန်နဲ့သဘောတူထားတဲ့အတိုင်း Texas ပြည်နယ် El Paso နယ်စပ်မြို့နဲ့ကပ်နေတဲ့ Sierra Juarez မြို့ကိုမက္ဆီကိုကဒီတပ်ဖွဲ့ဝင်တွေပို့နေတာပါ။မက္ဆီကိုနယ်စပ်ကနေအမေရိကန်တွေကိုတရားမဝင်နိုင်ငံပြောင်းအခြေချဖို့ကြိုးစားသူတွေနဲ့မူရစေးအဖြစ်သုံးနိုင်တဲ့ Fentanyl ဆေးဝါးတွေလှည့်ဝင်နေတာကိုမတားဆီးလို့ဆိုပြီးတော့သမ္မတဒေါ်နယ်ထရမ့်ကမက္ဆီကိုနိုင်ငံကိုသွင်းကုန်ကို25ရာခိုင်နှုန်းကောက်ဖို့အမိန့်ထုတ်ခဲ့ပါတယ်။အဲဒီနောက်မက္ဆီကိုသမ္မတကလော်ဒီယာရှိန်ဘောမ်နဲ့နေဇက်ကဒီလုံခြုံရေးတပ်ဖွဲ့ဝင်တွေကိုဆေလွတ်ပေးမယ်ဆိုပြီးတော့ကတိပြုခဲ့တာကြောင့်သွင်းကုန်ခွန်ကောက်ခံမှုကိုအမေရိကန်ကတလဆိုင်းထားပါတယ်။နှာခေါင်းစည်းတွေကထားပြီးတော့လက်နက်တပ်ဆင်ထားတဲ့မက္ဆီကိုလုံခြုံရေးတပ်ဖွဲ့ဝင်တွေဟာစီဒါဝါရစ်မြို့မှာဒီနေဇက်စီယိုတွေကိုကျော်ဖို့လှုပ်ထားတဲ့လှေကားတွေကိုပထုနေတုန်းကလိုက်လံရှင်းလင်းခဲ့ပါတယ်။ကလော်ဒီယာကယ်လီဖိုးနီးယားပြည်နယ်တောင်ပိုင်းနဲ့ကပ်နေတဲ့တီဝါနာမြို့နယ်စပ်တစ်လျှောက်မှာလည်းလုံခြုံရေးကင်းလှည့်နေတာကိုမြင်နေရပါတယ်။မက္ဆီကိုနဲ့အပြန်အလှန်သဘောတူညီချက်အရအမေရိကန်ဘက်ကနေမက္ဆီကိုရဲကိုလက်နက်တွေတရားမဝင်ဝင်ရောက်နိုင်တာတားဆီးနိုင်ဖို့အတွက်ကိုလည်းပိုအားထုတ်ဆောင်ရွက်မယ်လို့အမေရိကန်ဘက်ကပြောထားပါတယ်ရှင်
။ရုရှားကယူကရိန်းနိုင်ငံတွေကအတော်များများကိုမင်းညားကဒရုန်းတွေနဲ့တိုက်ခတ်ခဲ့တဲ့အတွဲယူကရိန်းအရှေ့မြောက်ပိုင်းခါကီးဖ်မြို့ကဈေးတစ်ခုကိုထိမှန်ပျက်စီးသွားခဲ့တယ်လို့ယူကရိန်းအာဏာပိုင်တွေကပြောဆိုပါတယ်။ရုရှားဘက်ကပစ်လိုက်တဲ့ drone တွေကိုယူကရိန်းရဲ့လေကြောင်းရန်ကာကွယ်ရေးကနေဂျာပြန်ဟန်တားနိုင်ခဲ့ပေမဲ့အဲ့ဒီပစ်ချလိုက်တဲ့ drone တွေရဲ့အစိပ်ပိုင်းတွေထိမှန်တဲ့ကြောင့်ခါကီးဖ်မြို့မှာဒါအပိလိုင်းတွေပျက်စီးသွားခဲ့တယ်လို့ဒေသဆိုင်ရာအုပ်ချုပ်ရေးမှူးက Telegram မှာပေါ်ပြပါတယ်။ရုရှားဘက်ကပစ်လိုက်တဲ့ drone 89စင်းတဲက56စင်းကိုပစ်ချနိုင်ခဲ့တယ်လို့ယူကရိန်းစစ်တပ်ကပြောပါတယ်။ရုရှားဘက်ကပစ်လိုက်တဲ့ drone တွေဟာ Kiev, Kharkiv, Odessa, Zaporizhia, Russia ဒေသအပါအဝင်အခြားဒေသတွေမှာပြဂျာပြန်ဟန်တားနိုင်ခဲ့တယ်လို့ Ukraine စစ်တပ်ကပြောပါတယ်။ဒါပေမဲ့ရုရှားဘက်ကတိုက်ခိုက်မှုကြောင့် Dnipropetrovsk ဒေသမှာတော့အိမ်ဆယ်လုံးကျော်ပျက်စီးသွားခဲ့တယ်လို့ဒေသအုပ်ချုပ်ရေးမှူးကပြောပါတယ်။ဒီချိန်ထဲမှာပဲ Ukraine ဘက်ကမနေ့ညကပစ်လိုက်တဲ့ drone 28စင်းကိုပစ်ချနိုင်ခဲ့တယ်လို့ရုရှားဘက်ကလည်းပြောဆိုပါတယ်။ Belgrade ဒေသမှာတော့ Ukraine ဘက်ကပစ်လိုက်တဲ့ drone ဟာကားတစ်စင်းကိုထိမှန်ခဲ့တာကြောင့်3ယောက်သေဆုံးသွားခဲ့တယ်လို့ရုရှားဘက်ကပြောပါတယ
်။VOA American တန်ညဘက်မြန်မာဘာသာစီစဉ်တွေကိုည9နာရီကနေ10နာရီအထိလိုက်တိုမီတာ19 kHz 15653ည၊လိုက်တိုမီတာ25 kHz 11803ည၊လိုက်တိုမီတာ30 kHz 9963ညတို့အပြင်စနေတနင်္ဂနွေနေ့မှာလိုက်လံမီတာ190 kHz 1505ကနေပြီးတော့ထုတ်လွှင့်ပေးနေပါရခင်ဗျာ
February 6ရက်ကြာတာရင်းနေ့ညပိုင်းနိုင်ငံတကာသတင်းတွေကို VOA ကဆက်ပြီးတော့ကြေညာပေးနေပါတယ်ရှင်။ American ပြည်ထောင်စုရဲ့ပြည်တွင်းလုံခြုံရေးကိုအထူးချိန်ဆောင်နေတဲ့နိုင်ငံအဖြစ်မြန်မာနိုင်ငံကိုသမ္မတဒေါ်နယ်ထရမ့်ကဆက်လက်သတ်မှတ်လိုက်ပါတယ်။မြန်မာနိုင်ငံမှာအာဏာသိမ်းအုပ်ချုပ်နေတဲ့စစ်တပ်ဟာပြည်သူအများရဲ့စံတားကိုဆန့်ကျင်ပြီးတော့နိုင်ငံရဲ့ဒီမိုကရေစီအသွင်ပြောင်းမှုနဲ့တရားဥပဒေစိုးမိုးမှုတွေကိုအားနည်းချိနဲ့အောင်လုပ်နေတဲ့အတွက် American ပြည်ထောင်စုရဲ့အမျိုးသားလုံခြုံရေးနဲ့နိုင်ငံသားရဲ့မူဝါဒအပေါ်သူမတူတဲ့ချိန်ချောက်မှုဖြစ်တယ်လို့သမ္မတထရမ့်ကလွှတ်တော်ကိုပေးပို့တဲ့စာမှာဖော်ပြထားပါတယ်။မြန်မာနိုင်ငံမှာဒီမိုကရေစီနီးလမ်းကျရွေးချယ်ခံရတဲ့အရသာအစိုးရကိုစစ်တပ်က2022ခုနှစ်မှာအာဏာသိမ်းပြီးတဲ့နောက်အစိုးရခေါင်းဆောင်တွေနိုင်ငံရေးသမားတွေလူခွေရေးလှုပ်ရှားသူတွေသတင်းတောက်တွေဘာသာရေးခေါင်းဆောင်တွေကိုဖမ်းဆီးထောင်ချမှုတွေကိုအမေရိကန်နိုင်ငံတော်ပြန်တမ်းမှာထောက်ပြထားပါတယ်ဒီအခြေအနေတွေကြောင့်2021 February 10ရက်မှာထုတ်ပြန်ခဲ့တဲ့သမ္မတအမိန့်အတိုင်းမြန်မာနိုင်ငံကိုအမေရိကန်အမျိုးသားလုံခြုံရေးချိန်ချောက်တဲ့နိုင်ငံအဖြစ်နောက်ထပ်တစ်နှစ်သက်တမ်းတိုးသတ်မှတ်တယ်လို့သမ္မတထရမ့်လက်မှတ်ထိုးထားတဲ့နိုင်ငံတော်ပြန်တမ်းနဲ့မှာဖော်ပြထားပါတယ်မြန်မာနိုင်ငံမှာစစ်တပ်အာဏာသိမ်းထားတာကြောင့်အမေရိကန်မှာရောက်ရှိနေကြတဲ့မြန်မာနိုင်ငံသားတွေနေရပြန်ဖို့မလုံခြုံတဲ့အတွက်အမေရိကန်အမိမြေလုံခြုံရေးဌာနကယာယီနေထိုင်ခွင့် TPS ကို2022ခုနှစ်မတ်လမှာစတင်ခွင့်ပြုခဲ့ပါတယ်။အဲဒီနောက် TPS သက်တမ်းကို18လတကြိမ်တိုးပေးခဲ့တာကြောင့်လောလောဆယ်အခု2025 November 25ရက်နေ့အထိအကျုံးဝင်ပါတယ်ရှင
်။အမေရိကန်ပြည်ထောင်စုမှာတရားမဝင်နေထိုင်နေသူတွေအနေနဲ့မြန်မာနိုင်ငံကိုပြန်မယ်ဆိုရင်နိုင်ငံသားအဖြစ်သက်သေခံလက်မှတ်လျှောက်ထားနိုင်ကြောင်းဝါရှင်တန် DC မှာရှိတဲ့မြန်မာတန်ယုံကကြေညာချက်ထုတ်ပြန်ပါတယ်။ ဖေဖော်ဝါရီလ9ရက်နေ့မနေ့ကထုတ်ပြန်ခဲ့တဲ့ကြေညာချက်မှာအမေရိကန်ကနေနေထိုင်ခွင့်အထောက်အထားမဲ့သူဒါမှမဟုတ်တရားမဝင်ရောက်နေသူမြန်မာနိုင်ငံကိုပြန်ဖို့အတွက်မြန်မာနိုင်ငံကပတ်စပို့တက်တန်းကုန်ဆုံးနေသူတွေအနေနဲ့အထောက်အထားပြပြီးနိုင်ငံသားဖြစ်ကြောင်းထောက်ခံစာရှောက်နိုင်တယ်လို့ဖော်ပြထားပါတယ်သမ္မတဒေါ်နယ်ထရန့်အာဏာရလာပြီးနောက်ပိုင်းအမေရိကန်ပြည်ထောင်စုအတွင်းအထောက်အထားမဲ့တရားမဝင်နေထိုင်သူတွေကိုအမေရိကန်စစ်လေယာဉ်တွေသုံးပြီးနေရနိုင်ငံတွေကိုပြန်ပို့နေတာဖြစ်ပါတယ်။နေရပြန်ပို့သူတွေကိုလက်ထရောခြေချင်းတွေပါခတ်ပြီးပြန်ပို့တာကြောင့်တချို့နိုင်ငံခေါင်းဆောင်တွေကလည်းမချေမနှက်ဖြစ်နေကြပါတယ်။မြန်မာနိုင်ငံကိုပြန်လို့သူတွေအနေနဲ့ပြင်းနှင်းချင်းအဲ့ဒီလိုအခြေအနေမျိုးမှာထဲချိုးတင်ထွက်ခွာတာကပိုအဆင်ပြေနိုင်ကြောင်းတန်ရုံရဲ့ထုတ်ပြန်ချက်မှာဖော်ပြထားပါတယ်။
တရုတ်နိုင်ငံသားတွေကိုပြစ်မှတ်ထားငွေလိမ်နေတဲ့ online ငွေလိမ်နှကိုင်းတွေကိုဒီထိုင်းနိုင်ငံကပြက်ပြက်သားသားနှိမ်နင်းနေတဲ့အပေါ်မှာကျေးဇူးတင်တယ်လို့တရုတ်သမ္မတကပြောကြားလိုက်ပါတယ်။ဘေကျင်းမြို့တော်မှာရောက်ရှိနေတဲ့ထိုင်းဝင်ကြီးချုပ်ပေထုံတက်ရှင်နာဝတ်နဲ့ဒီကနေ့ကြာသာရင်းတွေတွေ့ဆုံစဉ်မှာသမ္မတရှီချင်းပင်ကပြောကြားခဲ့တာပါ။ဝင်ကြီးချုပ်ပေထုံတန်ကလည်းနှစ်နိုင်ငံပူးပေါင်းဆောင်ရွက်မှုတွေဆက်လုပ်သွားဖို့အတွက်ကတိပြုခဲ့ပါတယ်
။ของประเทศไทยในฐานะผู้ดำเนินแนวทางการพัฒนาบทบาทและความมั่นคงร่วมกัน
กบาจีญิงเจี้ยนเนี่ยตายาหวาเปียวหมู่ฤကိုบงคันซาနိုင်ကြဖို့အတွက်ထိုင်းဆိုရအနေနဲ့တရုတ်နဲ့ဆက်လက်ပူးပေါင်းဆောင်ရွက်သွားဖို့အသင့်မယ်လို့ဒီထိုင်းဝင်ကြီးချုပ်ပေထုံတန်ရှင်းနာဝတ်ပြောကြားသွားတာပါနောက်အနာဂတ်မျိုးဆက်တွေအထိအကျိုးခံစားနိုင်ဖို့အတွက်ရင်းနှီးတဲ့ဆက်ဆံရေးနဲ့ပြူဟာမြောက်လက်တွဲဆောင်ရွက်မှုတွေလုပ်သွားမယ်လို့လည်းသူကကတိပြုခဲ့ပါတယ်သမရရှိကလည်းဒီအနှစ်90ပြည့်သွားတဲ့တရုတ်နဲ့ထိုင်းဆက်ဆံရေးမှာအောင်မြင်မှုတွေနဲ့ခိုင်မာအောင်လုပ်ပြီးတော့ပုံမအောင်မြင်တဲ့အနာဂတ်အတွက်လက်တွဲသွားကြဖို့ပြောကြားခဲ့ပါတယ်။အခုလိုဒီ online လောင်းကစားလုပ်ငန်းတွေ online ငွေလိမ်ခိုင်းတွေကိုထိုင်းနိုင်ငံကကြက်ကြက်မက်မက်နှိမ်နင်းနေတဲ့အပေါ်မှာလည်းကျေးဇူးတင်အသိအမှတ်ပြုတယ်လို့သမရရှိကပြောကြားခဲ့ပါတယ်။အခုလိုမျိုးဘေကျင်းမြို့တော်မှာဒီခေါင်းဆောင်နှစ်ယောက်တွေ့ဆုံနေချိန်မှာပဲမြန်မာဘက်မှအခြေစိုက်တဲ့ online ငွေလိမ်ခိုင်းတွေကနေကယ်တင်ခဲ့တဲ့တရုတ်နိုင်ငံသား61ယောက်ကိုဒီကနေ့တရုတ်နိုင်ငံပြန်ပို့လိုက်တယ်လို့ထိုင်းကာကွယ်ရေးဝန်ကြီးကပြောပါတယ်ရှင်။
ထိုင်းနိုင်ငံကအကြီးဆုံး73လောင်းစာစီလုပ်ငန်းကြီးဖြစ်တဲ့ PTTOR အတူကအားဖြင့် OR ကုမ္ပဏီကမြန်မာနိုင်ငံကို73စီတင်ပို့မှုရပ်ဆိုင်းမှုပြင်ဆင်နေပါတယ်မြန်မာနိုင်ငံမှာအခြေစိုက်တဲ့ online ငွေလိမ်ခန်းတွေကိုနှိမ်နင်းတဲ့ထိုင်းအစိုးရနဲ့မူဝါဒနဲ့အညီမြန်မာနိုင်ငံကို73စီတင်ပို့မှုအစိုးရကအမိန့်ထုတ်ခဲ့ရင်အမိန့်အတိုင်းလိုက်နာမှာဖြစ်တယ်လို့ OR ကုမ္ပဏီရဲ့နိုင်ငံတကာစီးပွားရေးဆိုင်ရာဒုတိယဥက္ကဋ္ဌကိုကိုကာဘီဒီကနေ့ Bangkok Post သတင်းစာမှာဖော်ပြထားပါတယ်Direct from Washington, the voice of America, VOA. ဒီနေ့ကမဆုမြတ်မွန်နဲ့အတူကျွန်တော်ဇော်မိုးကျော်တို့တင်ပြပေးခဲ့တာပါ။အခုတော့ဗတ်စင်ကဏ္ဍတွေမတင်ဆက်မီသတင်းပေးပို့ချက်တွေကိုဥစွာတင်ပြပေးပါမယ်။ပထမအုပ်ဆုံးအနေနဲ့ကတော့ငွေလိမ်ကိုင်းတွေကနေပြန်လွတ်လာတဲ့တရုတ်နိုင်ငံသားတွေအကြောင်းပါ။ထိုင်းမြန်မာနယ်စပ်မြောက်ဝရီခရိုင်ရွှေကိုကိုဒေသကအွန်လိုင်းငွေလိမ်ခိုင်းတွေရဲ့တားကောင်ဖြစ်ခဲ့ရတဲ့တရုတ်နိုင်ငံသား39ဦးအပါအဝင်နိုင်ငံခြားသား62ဦးကိုဒီကနေ့ဖေဖော်ဝါရီလ6ရက်နေ့မှာမြောက်ဝရီမဲဆောက်တရားကနေပြီးတော့ BGF တပ်ဖွဲ့တွေကထိုင်းဘက်ကိုလွှဲပြောင်းပေးခဲ့ပါတယ်ထိုင်းဘက်ကထိုင်းဒုတိယကာကွယ်ရေးဝန်ကြီးကလက်ခံယူခဲ့ပါတယ်ဒီအကြောင်း VOA သတင်းတောက်မတ်အေးမကဆက်ပြောပြမှာပါ
မြန်မာနိုင်ငံတွင်းမှာရှိနေတဲ့ကြားဖြန့်ခေါ် online ငွေကြေးလိမ်လည်ခိုင်းတွေကိုထိုင်းနဲ့တရုတ်နိုင်ငံတို့အပါအဝင်နိုင်ငံတကာကနှိမ်နင်းမှုတွေအခုနောက်ပိုင်းဇက်တိုက်လှုပ်လာနေရမှာဒေသတွင်းတက်ဆိုင်ရာနိုင်ငံသားအတော်များများကိုလည်းကဲထုတ်နိုင်ခဲ့ပြီဖြစ်ပါတယ်ဒီကနေ့ဖေဖော်ဝါရီလ6ရက်နေ့မှာတော့ထိုင်းမြန်မာနယ်စပ်မြဝတီခရိုင်ရွှေကိုကိုဒေသကငွေလိမ်ခိုင်းတွေရဲ့တားကောင်ဖြစ်ခဲ့ရတဲ့တရုတ်နိုင်ငံသား39ဦးအပါအဝင်နိုင်ငံခြားသား62ဦးကို BGF နယ်ခြားဆောင်တပ်ကထိုင်းအနာပိုင်းဒေသံပြန်လည်လွှဲပြောင်းပေးရခဲ့တာပါအခုလွတ်မြောက်လာတဲ့နိုင်ငံခြားသား62ဦးထဲမှာအမျိုးသား53ဦးနဲ့အမျိုးသမီး10ဦးတို့ပါဝင်ပါတယ်နိုင်ငံအလိုက်ကတော့တရုတ်နိုင်ငံသား39ဦးအိန္ဒိယ73ဦးအင်ဒိုနီးရှား5ဦးကဇက်စတန်2ဦးအီသီယိုးပီးယား2ဦးမလေးရှား2ဦးပါကစ္စတန်တဦးတို့ပါဝင်နေဆိုပြီးထိုင်းတာဝန်ရှိသူတွေကတရားဝင်ထုတ်ပြန်ထားပါတယ်။ပြန်လည်လွတ်မြောက်လာသူတွေရဲ့ကိစ္စနဲ့ပတ်သက်လို့ထိုင်းနိုင်ငံတက်ခရိုင်လဝကရုံးမှပြုလုပ်ခဲ့တဲ့သတင်းစာရှင်းလင်းပွဲမှာကာကွယ်ရေးဒုဝန်ကြီးမစ္စတာဖုန်ထန်ကထိုင်းဘာသာနဲ့အခုလိုပြောသွားခဲ့ပါတယ်
။ဟမ်မီလောင်းเนี่ยเราได้ติดตามก็ทราบว่าทวีก็โกเนี่ยไฟฟ้ามันลดลงไปนิดนึง
သူတို့အားလုံးဟာကြားဖြန့်လိမ်လည်ခိုင်းနေတဲ့တားကောင်ဘဝနဲ့အတင်းအကျပ်အလုတ်ခိုင်းစေခံရပြီးညှဉ်းပန်းနှိပ်စက်ခံရတဲ့သူတွေပါပြန်လွတ်လာတဲ့သူတွေကိုလည်းဆက်လက်စုံစမ်းစစ်ဆေးပါမယ်တကယ်လို့သူတို့တွေမှာပြစ်မှုတစ်စုံတရာကျူးလွန်ထားတာမတွေ့ရဘူးဆိုရင်တော့တက်ဆိုင်ရာ 但有你家里的心，变来乱讲白话没？台南人龙江人呢，得上哪里一对？潘西他嘞，对哩，变来龙苗哪一？得上呀，破地方中不帮楼上你家了吧？阿苦龙苗，你妈那眼白骨脸色米呢？老早子电报木哩，拍照来的一对。雪哥哥白马得养母呢，阿开开哩，拍哪里拉照？那眼的个比对哩嘞，十来龙苗喇嘛拍巴嘞，手臂表多个啦吧？变来乱讲白话嘞，那眼家大超市的五个喽，台北个热车门路那家上得也。这个人呢，当然乐观比考上那个了吧？毕竟人家你乱讲别个的，人家知道一个，再看人老外个上五马差比乐观对上个的路，自然心里不嘞，比老多个了，别怕嘞些。
买一马表表到了吧？你们人家别千万心里嘞，诈骗 online 回来了，我那个你们不阿多少比了，太难个别个你比了，连些米的撇到来的天马。Giant City Munich, they got Paya Donzule, Pawin Bare, Dida Gandigaro, Sadonzi, Sula Bian, and Mizadi, a Bi Law, where you need Jabare, Time Bega, Mipia Dowdaha, Edding with Jay Lane, Japian, Gaini, about Thea Mute, Dida Gandigo, Pumu, Ja, Depsi, Delo, Dida Gand Chuga, Piobare, Dijang Yanguma, people tarred the ring or lay Maga Piopia Pimava.
Online with a label Logan Renee Bo, so be all, Nezamu Pitta, Yawdi, Pia, those who net Dati Leduma, Ferry Langa, Yadigan, and up by a Sabio, Tiny Ganga, near Sibita, Align with Tata like Daba. Tiny Zapia, those who muma, so Labian and Visa to Luya when he's at a loot, Mugan, we got viewing with Pio Ari.
ก็ทางก็ตัวสีก็ชัดออกมาดูตัวอะไรก็จะรู้ตัวตัวนั้นก็มาวิจารณ์ทั้งสองคนรู้ก็รู้เลยรู้ยังอยู่เลยล่ะชัดตรงนี้ก็ตัวสีเดียวกันเลยดิฉันก็ต้องดีกันสีก็แต่ละชุดสีจะเนี่ยเราสีก็ไม่ได้ใช่หรอกแต่ไม่ได้ว่าสีจะอะไรหรอกอันนี้คือสีอะไรไอ้ตัวนั้นเป็นเรื่องว่าจะวิจารณ์ดีว่าจะไม่ใช่ยังจะเราเลยไม่ใช่หรอกอันนี้ก็เราเป็นมาแล้วสองเลยแต่เราไม่ใช่กันดูยังจะบอกว่าเป็นมาแล้วสองเลย
ทางอ่ะมีเท่าไหร่ลูกวิดีโอเดียวว่าจะต่อแล้วบอกสิว่าจะต่อแล้วมาโอ้ตัวนี้ลงเงินเลยก็จะวิดีโอก็โอ้พลังชาร์จสูงเลยอ่ะตัวนี้มีเจ้ากันเส้นได้สิบจ้าจ้าต้องเพียรเลยอย่างเดียวนะมันสิที่กู้ไปดีกว่าที่กู้ดูยังว่ามันรู้จักกันแล้วเออตัวนี้เลยเปล่าเหรอทำไมที่กันอยู่แล้วบอกว่าดีมีโอกาสดีมาแต่ตอนนี้สิว่าไอ้ตะเคียนตัวนี้จะว่าอะไรวะจะเป็นมีเนี่ยจะต้องมีอะไรก็รู้เลยประจานมีอะไรใช่หรือไม่อย่างนี้ถ้าช่วย
ဒီကနေ့ကျွန်တော်တို့ကတော့ဒီကနေ့ကျွန်တော်တို့ကတော့ဒီကနေ့ကျွန်တော်တို့ကတော့ဒီကနေ့ကျွန်တော်တို့ကတော့ဒီကနေ့ကျွန်တော်တို့ကတော့ဒီကနေ့ကျွန်တော်တို့ကတော့ဒီကနေ့ကျွန်တော်တို့ကတော့ဒီကနေ့ကျွန်တော်တို့ကတော့ဒီကနေ့ကျွန်တော်တို့ကတော့ဒီကနေ့ကျွန်တော်တို့ကတော့ဒီကနေ့ကျွန်တော်တို့ကတော့ဒီကနေ့ကျွန်တော်တို့ကတော့ဒီကနေ့ကျွန်တော်တို့ကတော့ဒီကနေ့ကျွန်တော်တို့ကတော့ဒီကနေ့ကျွန
တဲ့ဇန်နဝါရီလကုန်ပိုင်းလောက်ကထိုင်းဘက်ကတပ်စုကျိုးတွေနဲ့တားဆီးလိုက်တာကြောင့်အလုံသမားနဲ့ဈေးရောင်းဝယ်သူတွေအခက်ကြုံခဲ့တာအပြင်အခုတခါလျက်ဆင်ပြီးပါဖြတ်တောက်တာခံရတာပါတရုတ်နိုင်ငံသားတွေကြားဖြန့်တဲ့ကာစီနိုလုပ်ငန်းတွေပြီးခဲ့တဲ့နှစ်ပိုင်းဖျားသုံးစုဒေသမှာပြောင်းရွှေ့အခြေချလာပြီးနောက်မှာနယ်မြေတည်ငြိမ်မှုမရှိဘဲနဲ့တရားမဝင်လောင်ကစားလုပ်ငန်းတွေလည်းပိုများလာတဲ့အကြောင်းမြို့ကန်တွေကပြောဆိုပါတယ်ရှင
်အလိမ်မှာပြောပြသွားတာပါမြန်မာနိုင်ငံဘက်ကအွန်လိုင်းငွေလိမ်လုပ်ငန်းတွေကိုနှိမ်နှင်းဖို့ထိုင်းအစိုးရကအပြင်းထန်လှုပ်ဆောင်နေချိန်မှာပဲတောင်ရင်မြကန်းတခြားရွှေကုတ်ကိုနဲ့အလားတူတရုတ်ကုမ္ပဏီတွေရဲ့မြို့သစ်တွေကတော့ဆက်လက်ပေါ်ပေါက်နေစေဖြစ်ပါတယ်အင်ချမ်းမြေကန်နာနဲ့ယင်းဒီမျိုးနံမှုအတွက်ဖြစ်ပြီးတရုတ်မြန်မာစီးပွားရေးဈေးကြိုင်ရဲ့အစိပ်အပိုင်းဖြစ်တယ်လို့ဒီကုမ္ပဏီတွေကတော့ပြောပါတယ်မြို့သစ်စီမံကိန်းနေရာဒေါ်လာဘီလီယံနဲ့ချီဝင်ငွေရှာနေတဲ့အွန်လိုင်းငွေကြေးလိမ်လည်တဲ့လုပ်ငန်းတွေလူကုန်ကူးတဲ့လုပ်ငန်းတွေနဲ့ဆက်ဆက်နေတယ်လို့လူသိများလာပါတယ် VOA မြန်မာပိုင်းအစီအစဉ်ကကိုသိန်းထိုင်ဦးကဘန်ကောက်ကနေသတင်းပေးပို့ထားပါတယ်
online ငွေကြေးလိမ်လည်တဲ့လုပ်ငန်းတွေနဲ့အတမခိုင်းစေခံရသူတွေအကြောင်းသတင်းတွေနဲ့အတူထိုင်းနိုင်ငံနယ်စပ်ကရင်ပြည်နယ်မြဝတီမြို့မြောက်ဖက်ဆယ်မိုင်လောက်ကွာမှာရှိတဲ့ရွှေကုတ်ကိုမြို့တစ်ခုနိုင်ငံတကာအာရုံစိုက်လာကြပါတယ်ဒီဒေသမှာ online ငွေကြေးလိမ်လည်တဲ့လောင်းကစားယုံကြီးတွေ40လောက်ရှိပြီးဒီလုပ်ငန်းမှာပါဝင်လုပ်ကိုင်နေသူ3000လောက်အထိရှိမယ်လို့ထိုင်းတိုက်ခံပါတီကခန့်မှန်းပါတယ်ရွှေကုတ်ကိုမြို့တစ်လိုပဲတောင်ရင်မြကန်ပါဘေးမှာတစ်ခုပြီးတစ်ခုပေါ်လာနေတဲ့မျိုးသစ်တွေအစာဦးသစ်တွေနဲ့ပတ်သက်လို့တိုင်းသားအဖွဲ့အစည်းတွေနဲ့နှီးဆက်သူတယောက်က BOE ကိုအခုလိုပြောပါတယ
်အကြီးဆုံးကတော့ကျွန်တော်တို့ရွှေကုတ်ကိုဘက်ကအကြီးဆုံးဒုတိယအကြီးဆုံးကကျတော့ဒီမင်းလက်ပံမှာရှိတယ်ပထမတော့ကတော့ AA လို့ခေါ်တယ်နောက်ပိုင်းကျတော့ KK လို့ပြန်ပြောင်းထားတယ် KK site ပေါ့နောက်ထပ်ကြောက်ခတ်ဘက်မှာလည်းရှိတယ်ဘလူးဘက်မှာလည်းရှိတယ်တချို့20တချို့လုံးမှာအဲ့ဒီ site တွေအများကြီးရှိတယ
်အသက်20ဝန်းကျင်လူငယ်တယောက်ကတော့ပြီးခဲ့တဲ့လပိုင်းကမှကက်ဆီနိုတဲကစားသောက်ဆိုင်ဒီဆိုင်မှာအလုပ်လုပ်ခဲ့တဲ့သူပ
ါပထမဆိုင်မှာကိုလာနောက်ဆိုင်မှာလင်းငါလာကြကိုဆိုင်နဲ့ကိုလောရတယ်ဘေးဆိုင်တော့မတော်ကိုဆိုင်မှာပဲကိုလောမတားငါကန်ရတယ်ပစ္စည်းပို့ရတယ်ညာရဲ့မြန်မာရဲ့ထောင်ကျော်အကုန်ရှိရဲ့ကက်ဆီနိုအလုပ်မျိုးစားသောက်ဆိုင်မာကတ်ရှိနိုင်ငံခြားတိုင်းအတယုတ်လူမျိုးများရဲ့သူကကွန်ပျူတာနဲ့ကွန်ပျူတာလိုင်းပဲသူလည်းထောင်ကျော်တော့ရှိကာစီနိုရဲ့ရှိအစိုက်ရတော့အများကြီးပဲစိုက်ရတော့အမြောက်ကြီးမြောက်ကြီးဒီမှာရှိဒီအင်ဂျင်မြိုင်နာမပဲ456ဆိုက်ရှိတဆိုက်ကိုနေက
ျလောင်းကစားယုံတွေရှိတဲ့နေရာတွေမှာဒေသခံမျိုးရွာတွေကထက်တန်းကျောင်းသားရွယ်လူငယ်ကျောင်းသားတွေအများအပြားအလုပ်လုပ်နေကြတဲ့အကြောင်းဒီလုပ်ငန်းကိုရင်းနှီးကျွမ်းကျင်သူတို့ကပြောပါတယ
်ဒီ KMB နဲ့ဘက်ကကရင်အမျိုးသမီးငယ်လေးတွေအများဆုံးပေါ့အဲ့ကက်ဆီနိုမှာတော့ကျွန်တော်တို့တော်ရင်ဝန်ထမ်းအများစုကတော့ကရင်နေဖြစ်တယ်ကရင်ကလေးတွေဖြစ်တယ်နောက်ပြီးတော့အသက်အရွယ်အဖြစ်ကတော့18ကနေ20ဝန်းကျင်ကြားတွေကများတယ်သူတို့ကတော့များသောအဖြစ်ကတော့ပထမဆုံးကတော့ကျွန်တော်တို့နေဇက်တရားတရားဝင်ခွင့်လာတဲ့အတွက်ကြောင့်မလို့ကက်ဆီနိုယုံကြီးတွေမှာဖဲဝေတဲ့နေရာတွေမှာအများဆုံးလောက်ရတာပေါ့နောက်ပိုင်းကျတော့ဟိုရင်ဒီနေဇက်တွေပိတ်ထားတဲ့အခါကျတော့သူတို့ဟိုရင်ဖြစ်သွားတယ်အွန်လိုင်းကနေပြီးတော့ပဲလုပ်တဲ့အလုပ်တွေဖြစ်သွားကြတယ်ပေါ့မြောက်ဒီမှာဆိုလို့ရှိရင်ကြောင်းတက်တဲ့ကလေးနဲ့အဲ့အလုပ်ထည့်သွားတဲ့ကလေးဆိုရင်အလုပ်ထည့်သွားတဲ့ကလေးရေများပြီးတော့ကိုရန်ဆယ်တန်ကလေးတွေကမရှိတလောက်ရှားသွားပြီးမြောက်ဒီမှာကြောင်းတက်တာနေသွားတဲ့အနေအထားမျိုးရှိတယ်
ဒီလုပ်ငန်းတွေမှာရှေ့တောင်အောင်ရှာဒေသကလူတွေများပြားဖြားယောင်းပြီးတင်းကျပ်ခိုင်းစေခံရတယ်ဆိုတဲ့သတင်းတွေကြောင့်လဲနှိမ်နှင်းမှုအတွက်ထိုင်းနိုင်ငံအပေါ်ဖိအားပေးမှုတွေတိုးလာခဲ့ပါတယ
်။များသောအားဖြင့်ကတော့ရွှေကုတ်ကိုတော့ကဘာအယုံဆိုင်တယ်ဒါပေမဲ့ရွှေကုတ်ကိုနီးပါပဲဒီမင်းလက်ပံမှာရှိတဲ့KK site ကလည်းရွှေကုတ်ကိုနဲ့မထူးခြားတာပဲအရှိဟိုရင်ပြောရမယ်ဆိုလို့ရှိရင်ကျွန်တော်တို့မိုင်နဲ့တုံးမဲ့ဆိုလို့မြန်မာပြည်မှာမိုင်နဲ့တုံးမဲ့ဆိုရင်3မိုင်ပတ်လည်လောက်ရှိတယ်။တွင်တဲ့ဝင်မိုးထွက်ဖို့ကမလွယ်ဘူးခင်ဗျာ။သူတို့လက်နက်ကင်အားစုတွေကနေပြီးတော့အဲ့မှာအဆောက်ဆောက်ပြီးတော့လုံခြုံရေးတွေယူပေးထားတာတွေရှိတယ
်။ဒေသတွင်းလူကုန်ကူးမှုတပ်ဖြည့်ရေးအဖွဲ့တွေရဲ့ခမန်းချက်အရဒီလိုအွန်လိုင်းကနေငွေကြေးလိမ်လည်တဲ့ဂိုင်းတွေရဲ့အတ္တမခိုင်းစေခံထားရတဲ့သူ6000ကျော်လောက်ရှိမယ်လို့ခမန်းကြပါတယ်။အများစုကတော့တရုတ်နိုင်ငံသားတွေဖြစ်ပြီး4000ကျော်လောက်ရှိမယ်လို့ခန့်မှန်းထားကြတာပါမကြသေးခင်တုန်းကရောက်လာတဲ့တရုတ်ပြည်သူလုံခြုံရေးဆိုင်ရာရာရှိတွေကတော့ online ကနေငွေကြေးလိမ်လည်တဲ့ဂိုင်းတွေ30ကျော်လောက်ရှိပြီးတော့အဲ့ဒီထဲမှာလူတသိန်းလောက်အတ္တမခိုင်းစေခံရတယ်လို့ပြောပါတယ
်တရုတ်လူမျိုးတွေလည်းများတယ်နိုင်ငံပေါင်းစုံများတယ်လွန်ခဲ့တဲ့2လလောက်ကဆိုလို့ရှိရင်ဖိလစ်ပိုင်နိုင်ငံသားတွေကိုသူ့နိုင်ငံတရုတ်ကလက်ခေါ်တဲ့အခါမှာကျွန်တော်တို့ဒီဒီပတ်မှာရှိတဲ့လူကုန်ကူးမှုတာစီနဲ့နေနဝက်အဖွဲ့ကနေပြီးတော့တတိနေ့တည်ရတယ်ပေါ့သူတို့တတ်မှတ်ထားတဲ့ဟိုရင်တနေ့မှသူတို့ရှာပေးဖို့တတ်မှတ်ထားတဲ့အရေးငွေကြေးမရဘူးဆိုလို့ရှိရင်ညမနေဆက်ခံရတယ်ဆိုတာတွေတော့ခဏခဏကြားရတယ်လက်လုံပြီးတော့သူတို့ညမနေဆက်နဲ့လက်လုံပြီးတော့တည်တာတွေလည်းကြားရပါတယ်
တောင်ရင်မြကန်ပါမှာတရုတ်နိုင်ငံသားပိုင်လောင်းကစားယုံတွေတစ်ခုပြီးတစ်ခုဒိုးလာနေတာကတောင်ပိုင်းဒေသမှာစစ်ကောင်စီကိုစန့်ကျင်နေတဲ့အဖွဲ့အစည်းတွေအတွက်သတိထားစရာဖြစ်တယ်လို့ဒီဒေသလက်နက်ကိုင်လှူရှားမှုမှာဆယ်စုနှစ်ချီပါဝင်ခဲ့သူတယောက်က VOE ကိုပြောပါလေ
ဒီစကုတ်ကစောချစ်သူဟာစကားဆိုင်အန်တော်ကိုထုံးရရှိအလူတွေထင်တာက သူကျညာတယ်လို့ပေါ့နော်သူကရနေကိုတီလန်ဖွဲ့စည်းဖွဲ့ထောင်ပြီးတော့မှတော်သူရပ်တည်တော့မှဘာညာဆိုတော့သူကတရင်လွှတ်တာပေါ့လေဒါတော့မဟုတ်ဘူးအဲ့တော့ဘလုံးမမဟုတ်နိုင်ဘူးမဖြစ်နိုင်ဘူးဘာကြောင့်လဲဆိုတော့ခုဖြစ်နေတိုက်ပွဲတွေသူအောင်စရာတို့အာရန်ကြီးအောင်လို့အာအောင်စရာစစ်တောင်းကြည့်ရမယ်အဲ့စစ်တောင်းတိုက်ပွဲဖြစ်နေတာဟာလေအကုန်လုံးကဘီဂျီရဲ့ထောက်ပံ့နေပဲဘောင်းနေစက်ကစားတိုက်နေတာတိုက်နေတာကတ်တောက်ပြီးသွားတာလည်းသူတို့ပဲနောက်ပြီးတော့ဘာကောင်လဲဟိုဟို point တွေသွားတာလည်းသူတို့ပဲအော်ဒီစက်ကစားတွေသေတာလည်းသူတို့ပဲဘီဂျီကမသေတာအဲ့သူပြောနေတဲ့တခြားစီပဲသူကဒီမြောက်ကြီးကမိန်ကြတာဟိုကုံသေးလမ်းကြောင်းမှာထိုင်းတဲ့ကုံသေးလမ်းကြောင်းမိန်ကြတယ်အချက်ကြကြတော့အမြောက်ကြီးကထိန်ချုပ်ချင်တယ်ပေါ့ထိန်ချုပ်မယ်အပီထိန်ချုပ်ပြီးမသဘောရှိတယ်အဲ့အတွက်ကိုတေဝလာကုန်တာပဲတေဝနဲ့ပေါင်းနဲ့လုံးမဲ့ပုံစံမျိုးရှိနေတယ်ကျွန်တော်အမြင်ပြောတာ
ကရင်ပြည်နယ်အတွင်းမြို့သစ်တွေစောက်လုပ်နေတဲ့ကုမ္ပဏီတွေကတော့ဒီစီမံကိန်းတွေဟာတရုတ်မြန်မာစီးပွားရေးဈေးကြံလမ်းမကြီးရဲ့အရေးပါတဲ့စိတ်ပိုင်းတွေကိုအကောင့်တွေဖော်နေတာလို့ပြောဆိုထားပါတယ်အာရှဝေးပြေးလမ်းမကြီးနဲ့ချိတ်ဆက်ပြီးခွင့်ပြုရေးနဲ့ရင်းနှီးမြှုပ်နှံမှုအတွက်ရည်ရွယ်ခဲ့တဲ့လွန်ခဲ့တဲ့၈နှစ်လောက်ကစခဲ့တဲ့စီမံကိန်းဟာငွေကြေးလိမ်လည်တဲ့လုပ်ငန်းတွေနိုင်ငံစုံကလူတွေကိုဖျားယောင်းခိုင်းစေတဲ့လူကုန်ကူးမှုတွေကြောင့်နာမည်ဆိုးနဲ့ထင်ရှားလာခဲ့ပါတယ်အမေရိကန်ပြည်ထောင်စုငြိမ်းချမ်းရေး Institute USIB အဖွဲ့ကြီးရဲ့ခန့်မှန်းချက်အရ2023ခုနှစ်တနည်းအတွင်းမှာပဲအရှိတောင်အရှတလောငွေကြေးလိမ်လည်တဲ့တရုတ်ရာဇဝတ်ဂိုင်းတွေရဲ့ဝင်ငွေကအမေရိကန်ဒေါ်လာ64ဘီလီယံလောက်ရှိမယ်လို့ခန့်မှန်းပါတယ်ဒီလိုလိမ်ညာတဲ့ဂိုင်းတွေကြောင့်နိုင်ငံတကာလူတွေရဲ့ငွေတွေဒေါ်လာဘီလီယံနဲ့ချီဆုံးရှုံးခဲ့ရတယ်ဆိုတာကိုကုလသမဂ္ဂမွေးရေးဆေးဝါးနဲ့ရာဇဝတ်မှုတိုက်ဖြတ်ရေးယူ UNODC ရဲ့စီရင်ခံစာမှာလည်းဖော်ပြပါတယ်ကက်ဆီနိုဟိုတယ်အထူးစီးပွားရေးဆောင်ဖွံ့ဖြိုးရေးနယ်မြေစသဖြင့်နေရာတွေမှာအတင်းအကျပ်လှုပ်ခိုင်းစေခံရသူတရားမဝင်ကုန်ကူးရောင်းစာခံရသူတွေထောင်ထဲချီရှိတဲ့အကြောင်း UNODC ရဲ့စီရင်ခံစာမှာဖော်ပြထားပါတယ်ခင်ဗျာ
ကိုသိတဲ့ကိုပြောပြသွားတာပါဆက်လက်ပြီးရန်ကုန်ဘက်ကအခြေအနေကိုတင်ပြပေးပါအောင်မယ်တိုင်းရင်းသားပေါင်းစုံနေထိုင်တဲ့ရန်ကုန်မှာလူငယ်တွေကိုစစ်ကောင်စီကခတ်ဆိတ်ဆိတ်ဖမ်းလာတာကြောင့်ရခိုင်အပါဝင်တခြားတိုင်းနဲ့ပြည်နယ်ကလူငယ်တွေရန်ကုန်မြို့ကနေပြန်လည်ထွက်ခွာဖို့ကြိုးစားနေပါတယ်ပြီးခဲ့တဲ့ရက်ပိုင်းကရန်ကုန်ကနေရက်ကိုပြန်ဖို့ကြိုးစားတဲ့ရခိုင်တိုင်းရင်းသား100ကျော်လောက်ကိုတော့ရန်ကုန်မြို့အထက်မှာစစ်ကောင်စီကဖမ်းဆီးလိုက်ပါတယ်ဒီအကြောင်းကိုသိရှိထားတဲ့လူငယ်တူကပြောပြပါတယ်ရန်ကုန်ကပေးပို့ထားတဲ့သတင်းကိုကိုစီသူကပြောပြမှာပါ
မြန်မာနိုင်ငံတော်ကတိုင်းနယ်ပြည်နယ်တော်တော်များများမှာစီရေးရအရှုံးတွေနဲ့ရင်ဆိုင်နေရတဲ့စစ်ကောင်စီဟာစစ်တီအင်အားလိုအပ်နေတဲ့အတွက်လူငယ်တွေကိုဖမ်းဆီးပြီးတော့အထင်အရမစစ်မှုထမ်းခိုင်းနေတာကြောင့်လူငယ်တွေကြားစိုးရိမ်မှုတွေမြင့်တက်နေတာပါပြီးခဲ့တဲ့ဇန်နဝါရီလအတွင်းမှာပဲရန်ကုန်မြို့ကနေလူငယ်900နီးပါးဖမ်းဆီးခံခဲ့ရတယ်လို့ဖမ်းဆီးခံရမှုတွေကိုစာရင်းကောက်ယူထားတဲ့ Rangoon Scout Network အဖွဲ့ကထုတ်ပြန်ထားပါတယ်ခုလိုဖမ်းဆီးမှုတွေကြောင့်ရန်ကုန်မြို့အတွင်းမှာလာရောက်နေထိုင်ကြတဲ့ဒေသခံမဟုတ်တဲ့တိုင်းရင်းသားလူငယ်တွေဟာပြည်ပနိုင်ငံတွေနဲ့မိမိနေရပ်ကိုပြန်ဖို့ကြိုးစားလာကြတာပါအဲ့ဒီလိုနေရပြန်မှုစ조사တဲ့ရခိုင်ဒေသခံလူငယ်100ကျော်လောက်ဒီအပိုင်းအတွင်းမှာစစ်ကောင်စီရဲ့ဖမ်းဆီးခြင်းခံခဲ့ရတယ်လို့ရခိုင်ဒေသခံတူကပြောပါတယ
်ဒီအပိုင်းမှာကျွန်တော်ကြားတာကတော့ဒီဟာပေါ့နော်ဒီရခိုင်ကိုအဲ့မှာဒီရန်ကုန်မှာစစ်ရုံတွေမှာအလုံးလုံးနေတဲ့ကလေးမလေးတွေအဲ့မစစ်ရုံလိုင်းခန်းတွေမှာဝင်ပြီးတော့ reporter ဖမ်းတာနေကြသူတို့မလုပ်ရဲလို့ဆိုပြီးတော့စစ်ရုံကထွက်ပြီးဒီဘသူအစီအစဉ်နဲ့ဆိုတာတော့မသိရဘူးအဲ့မှာသူတို့ဒီခိုင်ကိုပြန်ရတဲ့အခါရန်ကုန်အထွက်ဒီစစ်စေးရဲ့ခိုင်မှာအစ်ပကတော့300တောင်ဒါအဖက်ခံရတယ်လို့ကြားသိရတယ်အဲလူလေး100ကျော်လောက်ပါတယ်ဆိုပြီးတော့သိရတာပေါ့
ရန်ကုန်မြို့မှာနေထိုင်ပြီးစစ်ရုံတွေမှာဝင်ရောက်အလုပ်လုပ်ကင်နေကြတဲ့ရခိုင်ဒေသခံတွေလည်းဖမ်းဆီးခံရတာပေါ်တာဆွဲခံရတာတွေရှိနေပြီးတော့မိသားစုတွေနဲ့အဆက်အသွယ်ပြတ်တောက်နေတယ်လို့တောင်မွေနဲ့တာကေတာမြို့နယ်တွေမှာနေထိုင်ကြတဲ့ရခိုင်ဒေသခံလူငယ်တချို့လည်းပြီးခဲ့တဲ့လတွေကစလို့ဖမ်းဆီးစစ်ဆေးခံရတာတွေရှိတယ်လို့ဖမ်းဆီးခံရသူတွေနဲ့နှီးဆက်သူတွေကပြောဆိုကြပါတယ်လက်ရှိရန်ကုန်မှာနေထိုင်နေကြတဲ့တိုင်းရင်းသားတွေတဲမှာမှရခိုင်ဒေသခံတွေကိုအဓိကထားဖမ်းဆီးစစ်ဆေးနေတယ်ဆိုတဲ့သတင်းတွေလည်းလူမှုကွန်ရက်တွေမှာပြန့်နှံ့နေတာကြောင့်ပို့ပြီးတော့စိုးရိမ်နေရတယ်လို့ရန်ကုန်ရောက်ရခိုင်ဒေသခံမျိုးသမီးတူကပြောပါတယ
်။ကတော့တခုခုသွားမယ်လာမယ်ဆိုလို့ရှင်အခုချိန်ကကြတော့ဒီမပုံတင်ကိုင်းလာဖြစ်တဲ့အတွက်အဲ့မပုံတင်ကတခြားနေရာတခုခုသွားမယ်ဆိုလို့ရှင်အခက်အခဲဖြစ်တာမျိုးကဖြစ်တယ်ပေါ့နော်။အဲပြီးကြတော့ဒီပထမလေးပဲတက်လာရယ်အဲဒီမှာကြတော့ဒီရခိုင်တို့လူငယ်တွေကိုလိုက်ပြီးမှဖမ်းဆီးနေဆိုတဲ့အခါကျတော့ညီမတို့အမေနဲ့မင်းတို့စိတ်ပူတာမျိုးရောရှိပါတယ်ဟုတ်ကဲ့ဆင်မပြေတာရောအများကြီးပေါ့နော်အဓိကကျတော့ကိုကဒီဒလော့ဆယ်ဖြစ်နေတဲ့အချိန်လေးရောက်ဆုံးရှင်လဲအပြင်သွားလာတဲ့အခါတွေမှာစိတ်ပူကြရရှိရဲ့ပြီးကြတော့ဒီရခိုင်ဖြစ်နေတဲ့အတွက်ဆိုတော့ပို့ပြီးရောဆိုးပါပေါ့နော်ကိုကတခုခုဆိုလို့ရှင်လာပြီးရောဆက်ဆေးရဒီလာပြီးရောခေါ်တော့အမျိုးဖြစ်မှာကိုလည်းစိတ်ပူပါတယ်ဟုတ်ကဲ့
လက်ရှိမှာတော့ရခိုင်ပြည်နယ်အတွင်းမှာစစ်ကောင်စီနဲ့အေအေအကြားနှစ်ဖက်တိုက်ပွဲတွေရပ်တန့်နေတယ်ဆိုပေမဲ့ရန်ကုန်ကနေအေအေထိန်းချုပ်မြို့နယ်တွေကိုတွားရောက်နိုင်တဲ့ကုန်းလမ်းရေလမ်းတွေကိုစစ်ကောင်စီကပိတ်ဆို့ထားပြီး စစ်ကောင်စီထိန်းချုပ်ထားတဲ့စစ်တွေနဲ့ကြောက်ဖြူမြို့ပေါ်ကိုတော့လေးချောင်းပြေးဆွဲနေတာရှိပါတယ်။ဒါပေမဲ့လည်းလေးချောင်းကနေပြန်မဲ့ရခိုင်လူငယ်တွေကိုလည်းလေးစိတ်အတွင်းစစ်ကောင်စီကဖမ်းဆီးတာတွေလုပ်နေတာကြောင့်နေရပြန်မဲ့သူတွေအနေနဲ့သတိထားဆင်ခြင်ကြဖို့လဲရခိုင်ဒေသခံလူငယ်တူကပြောပါတယ်။
ကျွန်တော်တို့ကဒီတခြားဟိုတိုင်းနယ်ပြည်နယ်တွေကိုသွားလာလာတာတို့အဲ့ဒီပြည်လမ်းကြောင်းအရှင်နေနဲ့ပတ်သက်လို့မသိဘူး။ဒါပေမဲ့ကျွန်တော်တို့ရခိုင်ဖက်ကိုသွားလာမယ်ဆိုလို့ရှိရင်ဒီဒါကြောက်ဖြူလို့စစ်တွေတို့ကတော့လက်တူမှာဒါလေချောင်းလိုင်းတွေဖွဲ့သေးတယ်ဆိုပေမဲ့လေဆိုင်တွေမှာသွားလာရတော့အန္တရာယ်များတယ်။လေဆိုင်မှာဒါဟိုအထက်ကန်ဟိုဖမ်းဆီးခံရတဲ့သူတွေလည်းတော်တော်များများရှိခဲ့တယ်ရှိမှလည်းအခုရှိဆိုလို့ရှိပို့လို့အန္တရာယ်များတဲ့အတွက်ဒါတိုက်ဟိုလုံခြုံမှုမရှိဘူးစိတ်မချရတဲ့အနေအထားမှာရှိတယ်အတွက်ကြောင့်သွားလာမယ်ဆိုလို့ရှိရင်တို့ကိုရှစ်ရှင်ဒီမှာဒါသွားလာမယ်အနေထားမျိုးရှိတယ်။နောက်တစ်ခုကုန်းလန်းကနေပြီးတော့တချို့လိုက်ပို့ပေးတယ်တူလန်းပါညာဆိုတဲ့ဟာမျိုးရှိတယ်ပေါ့။ဒီဟာတွေဆိုလို့ရှိသေးတာအရန်အန်ဒီများတယ
်။အခုလိုရန်ကုန်နဲ့မြို့ကြီးတွေကိုပြောင်းရွှေ့လာတဲ့ရခိုင်လူငယ်တွေဖမ်းဆီးခံရတာနဲ့ပတ်သက်လို့စစ်ကောင်စီဘက်ကတစုံတရာပြောဆိုတာမရှိသေးပါဘူး။ဒါ့အပြင် VOA အနေနဲ့လည်းလက်ရှိပြည်မရောက်ရခိုင်ဒေသခံဗနဦးကိုစစ်ကောင်စီကဖမ်းဆီးထားတယ်လဲဆိုတာတိတိကျကျအတိမပြုနိုင်သေးတဲ့အတွက်အတိပြုချက်ရဖို့စူးစမ်းနေစေဖြစ်ပါတယ်။ရန်ကုန်နဲ့တခြားမြို့တွေကိုပြောင်းရွှေ့လာတဲ့ရခိုင်ဒေသခံတွေကတော့ဖမ်းဆီးခံရမှာကိုနေစင်တဲ့အမျှစိုးရိမ်နေကြရပါတယ်ခင်ဗျာ
။ရန်ကုန်ကအခြေအနေကိုကိုစီသူပြောပြသွားတာပါ
။ VOA အစီအစဉ်တွေကိုရေဒီယိုရုံမြင့်တန်းကြားလို့ပြင် YouTube စာမျက်နှာကနေလည်းနားဆင်ကြည့်ရှုနိုင်ပါတယ်။ VOA မြန်မာဝိုင်း YouTube စာမျက်နှာလိပ်စာကတော့ youtube.com/voabemis ဖြစ်ပါတယ်။
မင်္ဂလာပါ VOA American အသံရဲ့ကြာတာပတိနေ့ညဘက် Radio ရုပ်သံအစီအစဉ်တွေကိုဆက်လက်ထုတ်လွှင့်နေပါတယ်ဆက်လက်ပြီးတော့ဥကောင်ခင်ရဲ့မြန်မာရေးသုံးသပ်ချက်ကျမ်းမာရေးတိုင်းရင်သတင်းလောစတဲ့အပတ်စဉ်ကဏ္ဍတွေကိုတင်ဆက်ပေးပါဦးမယ်အခုပထမအဆုံးအနေနဲ့ကတော့ဥကောင်ခင်ရဲ့မြန်မာရေးသုံးသပ်ချက်အစီအစဉ်ဖြစ်ပါတယ်မွန်တတ်တော်ပေါ်ထွန်းရေးဆိုတဲ့အစီအစဉ်နဲ့တင်ဆက်ထားပါတယ်နှွေဦးဒေါ်လာရေးဆင်နွယ်ပြီးဆရာနာရှင်ကိုတိုက်ဖြတ်ရေးမှာမွန်ပြည်နယ်ဟာနောက်ကျနေပါတယ်ဒါကိုသဘောပေါက်တဲ့မွန်လူငယ်တွေဟာမွန်တတ်တော်ပေါ်ထွက်လာဖို့အစွမ်းကုန်ကြိုးပမ်းနေတဲ့အကြောင်းဥအောင်ခင်ကရေးသားတင်ပြထားပါတယ
်ဆက်ရှိရာစုအလဲပိုင်းမှာဗမာဗရင်စစ်တပ်ကဟန်တာဝတီမွန်နေပြည်ကိုတိုက်ခိုက်သိမ်းပိုက်ပြီးမိရှို့ပျက်စီးလိုက်တဲ့အတွက်မွန်နိုင်ငံကွယ်ပြောက်သွားပါတယ်အနည်းအစိတ်လောက်ကြတော့ရခိုင်ပြည်ကိုလည်းဗမာစစ်တပ်ကတိုက်ခိုက်ဖြစ်စီတာကြောင့်ရခိုင်နိုင်ငံကွယ်ပျောက်သွားပါတယ်။မွန်နိုင်ငံက268နှစ်ရခိုင်နိုင်ငံက242နှစ်တိမ်မြုပ်နေခဲ့ကြပါတယ်။ဒါပေမဲ့ရခိုင်တပ်ကို2009ခုနှစ်မှာအခြားတိုင်းရင်းသားတပ်ဖွဲ့တွေရဲ့အကူအညီနဲ့ဖွဲ့စည်းနိုင်လို့တနေ့တခြားကြီးထွားလာတာအခုဆိုရင်ရခိုင်တပြည်လုံးသိမ့်ပိုင်နိုင်မဲ့အခြေအနေရောက်လာပါတယ်။အဗရခတပ်တီထောင်ပြီး16နှစ်အကြာမှာရခိုင်အိမ်မဲ့အကောင့်တဲပေါ်ဖို့အလားအလာရှိလာပါတယ်ပြည်သူ့အတွက်ရည်ရွယ်တဲ့မွန်လက်နဲ့ကင်တော်လန်ရေးကို1948ဧပြီလမှာစတင်နေလို့လွန်ခဲ့တဲ့ဩဂုတ်လထုတ်၎င်းအိမ်စာဆောင်မှာပေါ်ပြတာမူမွန်တော်လန်ရေးသက်တမ်းဟာ89နှစ်ရှိနေပါပြီမွန်လက်နဲ့ကင်တော်လန်ရေးဖြစ်ပွားပြီး10နှစ်ကြာတဲ့အခါလက်နဲ့နဲ့ဒီမိုကရေစီလဲလှယ်တယ်ဆိုတဲ့လက်ကွက်ကြောင့်လက်နဲ့တထောင်ကျော်အစိုးရကိုအပ်လိုက်ရပါတယ်ဒါပေမဲ့နိုင်ရွှေကျင်ကတော့မွန်ပြည်စစ်ပါတီကိုတီထောင်ပြီးတော်လှန်ရေးကိုဆက်လုပ်ပါတယ်မွန်တော်လှန်ရေးအရှိန်ရလာချိန်မှာစစ်အစိုးရနဲ့အပြစ်အခတ်ရပ်ဆဲတဲ့အတွက်အရှိန်သေးသွားပါတယ်မွန်ပြည်နယ်မှာဝါအရင်ဆုံးနိုင်ငံရေးပါတီဟာမွန်ပြည်စစ်ပါတီပါ1995ကတည်းကစစ်တပ်နဲ့အပြစ်ရထားတာမျိုးအနှစ်30တိုက်ပွဲမရှိပေမဲ့ရီမှန်းချက်နဲ့အလန်းဝေးနေပါလေလက်နဲ့မကင်တဲ့အဖွဲ့ကမွန်ညင်ယူရေးပါတီဖြစ်ပါလေမျိုးဦးတော်လိုင်းရေးဖြစ်တဲ့အခါမှာအမျိုးသားညင်ယူရေးအစိုးရကိုထောက်ခံသူနဲ့စစ်ကောင်စီထောက်ခံသူစသဖြင့်အုပ်စုနှစ်စုရှိလာပါတယ်မွန်ပြည်စစ်ပါတီမှလည်းစစ်ကောင်စီစနစ်နဲ့အုပ်စုပေါ်ထွက်လာပြီးစစ်အာဏာရှင်တိုက်ဖြတ်မယ်လို့2024 February လကကြေညာပါလေဒီဇင်ဘာလရောက်တော့တခုတည်းသောမွန်တက်တော်ကိုအကောင်အထည်ပေါ်ဖို့မွန်တလိုင်းတပ်ဖွဲ့၄ဖွဲ့ဆုံးဖြတ်ကြောင်းလွတ်လပ်သောမွန်သတင်းအေဂျင်စီကသတင်းပေးပို့ပါတယ်မွန်ပြည်နယ်လွတ်မြောက်ရေးတပ်မွန်အမျိုးသားလွတ်မြောက်ရေးတပ်မွန်ပြည်ကာကွယ်ရေးတပ်မွန်ပြည်တော်လှန်ရေးတပ်စတဲ့တပ်ဖွဲ့တွေစုပေါင်းတာဟာမျိုးဆက်သစ်လူငယ်တွေရဲ့ စစ်အာဏာရှင်တိုက်ပြည့်ရေးလှုပ်ရှားမှုဖြစ်ပါလေ။ဒီလက်နက်ကိုင်လေးဖွဲ့စီရေးဖော်ဆောင်နိုင်မှုအတွက်ရာမညပူးတွဲစစ်ကြောင်းကိုဖွဲ့လိုက်ပြီးလို့ပူးပေါင်းတပ်တွေကဇန်နဝါရီလ16ရက်နေ့ကကြေညာကြောင်းအရာဝတီသတင်းမှာဖော်ပြပါလေ။ဒါပေမဲ့တပ်ဖွဲ့လေးဖွဲ့စလုံးပါဝင်တဲ့ပူးတွဲစစ်ဆင်ရေးမလုံနိုင်သေးဘူးလို့မွန်ပြည်နယ်တွန်လိုင်းရေးတပ်ရဲ့ပြောခွင့်ရပုဂ္ဂိုလ်နိုင်နဂါးကပြောကြောင်းလွတ်လပ်သောမွန်သတင်းဌာနကဖော်ပြပါတယ်။ရမညစစ်ကြောင်းနဲ့အခြားတွန်လိုင်းရေးအဖွဲ့တွေစုပေါင်းပြီးတိုက်ပွဲဝင်မယ်ဆိုရင်မွန်ဒီတပ်ရဲ့စစ်ရေးအခြေအနေပြောင်းလဲသွားနိုင်တယ်လို့ဆိုပါတယ်။တောင်ပိုင်းစစ်ဒေသက PDF တိုင်းရင်တပ်ဖွဲ့ KNLA ကရင်တပ်ဖွဲ့ BPLA ဗမာတပ်ဖွဲ့ABSDF ကျောင်းသားတပ်ဖွဲ့ TPLA ဒဝဲတပ်ဖွဲ့မွန်တွန်လိုင်းရေးတပ်အာဏာရှင်တိုက်ပြရေးမွန်ပြည်စစ်ပါတီတပ်အခြားတပ်ဖွဲ့နဲ့ဒရုန်းတပ်ဖွဲ့တွေစုပေါင်းပြီးစခန်းသိမ်းတိုက်ပွဲတွေဆင်နွှဲနိုင်ကြောင်းဇန်နဝါရီလ15ရက်နေ့တုန်းတန်လွင်ခဲ့တဲ့တွင်မှာပေါ်ပြပါတယ်တွန်လိုင်းရေးပူပေါင်းတပ်ကစစ်ကောင်စီစခန်း၄ခုကိုသိမ်းပိုင်နိုင်တာပါပဲစစ်ကောင်စီတပ်နဲ့ထိတွေ့တိုက်ပွဲပေါင်း62ကြိမ်ဖြစ်ပွားပြီးဒရုန်းနဲ့ပစ်ခတ်နိုင်ခဲ့ပါတယ်။ရေးမြို့နယ်နဲ့ရေပြူမြို့နယ်ကကြီးလက်တပ်စခန်းတွေကိုသိမ်းပိုက်လိုက်တာဖြစ်ပါတယ်။ဥပပေါင်းတပ်ဖွဲ့တွေရဲ့စစ်စင်ရေးစွမ်းအားကိုပြတ်လိုက်တာပါပဲ။မွန်တပ်တွေအမျိုးမျိုးကွဲပြားနေလို့ပြည်သူလူထုကဘယ်တပ်ကိုထောက်ခံရမှာမသိတာကိုလည်းအားနည်းချက်အဖြစ်လူငယ်တွေကမြင်ကြောင်းလွတ်လပ်သောမွန်သတင်းဌာနကဇန်နဝါရီလ9ရက်နေ့ကဖော်ပြပါတယ်။မွန်တပ်ဖွဲ့အချို့နဲ့အခြားတော်လှန်ရေးတပ်ဖွဲ့တွေစုပေါင်းပြီးစစ်စင်ရေးလှုပ်တာတွေရှိပေမဲ့မွန်တပ်ဖွဲ့လေးဖွဲ့စလုံးပါဝင်တဲ့ပူးတွဲစစ်စင်ရေးကိုတော့မလုံနိုင်သေးဘူးလို့ဆိုပါတယ်။မွန်လက်နက်ကိုင်တွေစုပေါင်းပြီးစစ်စင်ရေးလှုပ်ကြမယ်ဆိုရင်ထောက်ခံဖို့ထိုင်ဆောင်နေတဲ့ပြည်သူလူထုရဲ့ထောက်ခံမှုကိုရရှိမှဖြစ်ပြီးတိုက်ပွဲတွေအများကြီးပေါ်ဆောင်နိုင်နိုင်မယ်လို့ဆိုပါတယ်အခြားပြည်နယ်တွေမှာလို့ဗျူဟာမြောက်စစ်စင်ရေးတွေပေါ်ဆောင်နိုင်ဖို့အတွက်ရမညပူးတွဲစစ်ကြောင်းကိုဖွဲ့စည်းရတာဖြစ်ပါတယ်ဒါပေမဲ့တနေရာတဲ့လှုပ်ရှားမြင်စစ်ကြောင်းမဟုတ်ဘူးလို့ဒေါက်တာသီရိမွန်ချန်းကပြောကြောင်းဇန်နဝါရီ22ရက်နေ့တုန်းမြန်မာနောက်မှာပေါ်ပြပါတယ်မွန်ပြည်နယ်တစ်ခွေလုံးမှာလှုပ်ရှားမယ်စစ်ကြောင်းကြီးဖြစ်တာမို့အချားမွန်လက်နေကင်တက်တွေကိုလေစီယုံတွင်းတွင်းသွားမယ်လို့ဆိုပါတယ်။မွန်လူငယ်တွေဟာရခိုင်နဲ့တန်အားတက်တွေကိုအားကြပြီးစိတ်အားထက်သန်နေကြပါတယ်။မိမိရဲ့လိုအပ်ချက်အားနည်းချက်အားလာချက်စတာကိုသိရှိထားတာဟာရည်ရွယ်ချက်အောင်မြင်မဲ့အလားအလာတွေဖြစ်ကြောင်းသင်ပြလိုက်ရပါတယ်ခင်ဗျာ
။ဦးအောင်ခင်ရဲ့မြန်မာအရေးသုံးသပ်ချက်အပြီးမှာတော့ကျမ်းမာရေးအစီအစဉ်ဖြစ်ပါတယ်။TV ယောဂကြောင့်ရာစုနှစ်နှစ်ခုအတွင်းလူပေါင်းတန်း1000လောက်သေဆုံးခဲ့ရပါတယ်။ဒါကြောင့်ဒီယောဂအဆုံးသတ်နိုင်ရေးကုလသမဂ္ဂဦးဆောင်ပြီးနိုင်ငံပေါင်းစုံကကြိုးပမ်းနေတယ်လို့ကျန်းမာရေးပညာရှင်တွေကပြောပါတယ်။ဒီအကြောင်း Health Digest ကျန်းမာရေးနဲ့ဆေးပညာဂျာနယ်အငင်းစား Editor ချုပ်နဲ့ပြည်သူ့ကျန်းမာရေး Foundation အလုံးမှုဆောင်အဖွဲ့ဝင်ဒေါက်တာတင်မောင်ထွေးခေါ်ဒေါက်ထွေးစီမန်းကိုကိုဝင်းမင်းကမေးမြန်းထားပါတယ်။
โอเคดร.ติมองทรีอภิภูติเดดร.ทรีสีมันครับเราเจอ TV ยอกานอกซ้องอเฉณีโกပြောလာတာမှာပြီးခဲ့တဲ့အပတ်တွေတုန်းကတော့ဆရာကြီးကုသတ်သိဆုံးမှုများနေသေးတာဘယ်လိုလက္ခဏာတွေပြတာနောက်ဆေးရပါ TV နဲ့ငုံရှုံ TV စိတ်ခေါ်မှုကြီးတွေရှိနေတာပြီးရင်ကာကွယ်ထိ ंछ ုပ်ကုသပညာပေးတွေကိုပြောပြီးမှဒီတစ်ပတ်တော့ဆရာကြီးဒီ TV ယောဂါထိ ंछ ုံနိုင်ရေးကဘာကြီးတစ်ခုလုံးမှာကြိုးပမ်းနေတာကိုလည်းအဓိကပြောမှာမို့ဘာကနေစရှင်းပြခြင်းလဲဆရာကြီး
ဒီ TV ယောဂအဆုံးသတ်ဖို့အတွက်အချိန်မြင့်တင်ဆောင်ရွက်ရမယ်ဆိုတာလူတွေကသဘောပေါက်လာပြီအညာရှင်တွေကသဘောပေါက်လာပြီအဲ့ကြတော့ကဘာမှာအခု2022စီးရင်ရ TV ဒုနာ 10.6 တန်းရှိပါတယ်ဒီနေ့အပြင်လူတစ်သိန်းလင်133ဦး TV ယောဂဖြစ်နေတယ်အဲ့တော့အဲ့ဒီထဲမှာ TV ဒုနာအားလုံးတွေကမှ 1.3 ကနှစ်စဉ်သေးနေတယ်တနည်းကိုသေးတဲ့လူက 1.3 TV ဒုနာသေးတယ်တနည်းအားဖြင့်တနေ့လျင် TV ဒုနာ3500လို့သိနေပါတယ်။အဲ့တော့ဒီအခုဖြစ်ပြတာတွေကိုအစားဆုံးကနေတော့လွန်ခဲ့တဲ့ရာစုနှစ်နှစ်ခုအတွင်းပေါ့လေ။နော်။နှစ်200လောက်အတွင်းမှာပြန်ပြီးတော့ဟိုဖိဂါတွေစစ်တမ်းတွေရတာတဲ့အချိန်မှာ စ်သိပ်ပံပညာပေါ်လာတဲ့နောက်ပိုင်းမှာပြန်ပြီးတွက်ကြည့်တဲ့ခါကျတော့ဒီ TV ယောဂါကြောင့်ကမ္ဘာလူဦးရေစုစုပေါင်း1ဘီလီယံကအသက်ဆုံးရှုံးခဲ့ပြီဖြစ်တယ်ဆိုတာကိုကျွန်တော်သိရှိရပါတယ်အဲ့တော့ဒီတော့ဆိုးတဲ့ဒီလူသက်သမားကိုကျွန်တော်တို့ကမလုပ်ကြမလဲဆိုပြီးတော့2014ခုနှစ်မှာကမ္ဘာ့ကျန်းမာရေးအဖွဲ့ကနေပြီးတော့ဆက်မှတ်ခဲ့တဲ့ပန်းနံတစ်ခုရှိပါတယ်အဲ့ SDG ပေါ့လေ Sustainable Development Goals ပေါ့လေအဲ့ဒီမှာ NDB SDG 2030ဆိုပြီးတော့ပါပါတယ်အဲ့တော့2030ဟုတ်တဲ့ခါမှာ TV ယောဂအဆုံးသတ်သွားရမယ
်ဟုတ်ကဲ့ဆရာအဲ့တော့အခုလို2030ဆိုတော့နောက်5နှစ်ပေါ့ဆရာနော
်ဟုတ်ကဲ့ပါ
အဲ့တော့အဲ့ဒီမှာတကယ်အဆုံးသတ်နိုင်ဖို့အနေထားကရောဘယ်လိုရှိလဲဆရာ
ဟုတ်ကဲ့ဒါစာသားအနေနဲ့ကောင်းတဲ့တစ်ခုနေရတော့ N ပေါ့လေအဆုံးသတ်တာပဲပေါ့လေဟုတ်ဒီကရာအတိအကျကျကတော့ဒုံလုံးကြီးရှင်းသူများရောက်သွားအောင်တော့မဟုတ်သေးပါဘူးအဲ့ဘလိုဒီမှန်ချက်ဒီ specific objective တွေဘာလဲဆိုတော့ကျွန်တော်ဆက်ပြောပါမယ်အဲ့တော့ကမ္ဘာမှာ TV ယောဂဖြုတ်ပွားမှုမရှိအောင်လုပ်မယ်ဆိုပြီးတော့ပရိသတ်ကစဉ်စဉ်မပြတ်ထင်းထင်းရေးဒီမှန်ချက်ပန်းနိုင်အဖြစ်2030ပြည့်နှစ်မှာ TV အဆုံးသတ်စရမြည် NTV SDG 2030ဆိုပြီးတော့ချက်မှတ်ခဲ့ပါတယ်အတိအကျသတ်မှတ်ပေးထားတဲ့ဒီမှန်ချက်တွေကတော့2030ပြည့်နှစ်ရောက်လျင် TV ယောဂဖြုတ်ပွားမှုက80ရာခိုင်နှုန်းကြီးလျှော့ချရမယ်နော်အခု TV ယောဂတွေဖြုတ်ပွားတော့2014နဲ့နှိုင်းရှင်လို့ရှိရင်2030ရောက်လို့ရှိရင်80ရာခိုင်နှုန်းအထိကျသွားရမယ်ဒါတစ်ချက်နောက်တစ်ခုက TV ကြောင့်တည်ဆုံမှုတွေကလည်း90ရာခိုင်နှုန်းအထိအောင်ကျတက်သွားရမယ်ဒါသတ်မှတ်ပေးထားတဲ့ညီမချက်ပါဒါအပြင်ဒီ TV ယောဂခံစားရတဲ့မိသားစုတွေအတွက်ကုန်ကျစရိတ် 0 နော်တုံ့ညဖြစ်သွားစေအောင်တုတ်ပေးရမယ်လို့ပြောထားပါတယ်အဲ့ဒါ SG ညီမချက်ပေါ့လေဒီအတိုင်းပဲ TV ယောဂကနှိမ့်ချလာမြတ်ကူရတဲ့ယောဂဖြစ်တဲ့အတွက်ကြောင့်ဝေကုန်ကြည့်ကြများတယ်အာဟာရတွေစစ်စစ်တာသွေးစစ်တာတွေကလည်းဥစ္စာနေကုန်တယ်ခဏခဏဆေးရတာတွေရှိတယ်ခရီးစရိတ်တွေရှိတယ်ဆေးသွားယူရတာတွေရှိတယ်အစားအသောက်တွေကောင်းအောင်စားဖို့အာဟာရပြည့်အောင်စားဖို့ရှိတယ်ဆိုတော့ကုန်ကျစရိတ်များပါတယ်အဲ့ဒီကုန်ကျစရိတ်တွေက TV ဒူနာတယောက်ရှိတဲ့မိသားစုမှာအဲ့ဒီခါတွေကုန်ကျစရိတ်ဒူနာအတွက် 0 ဖြစ်သွားရမယ်လုံးဝမကုန်စရာဘူးအဲ့ထက်ပတ်စံမပါစရာဘူးဆိုတဲ့ညီမချက်ပေါ့လေအဲ့ဒါ2030 SDG ရဲ့ညီမချက်ဖြစ်ပါတယ
်ဟုတ်ကဲ့ဆရာအဲ့တော့ဒီကြားထဲမှာရောဒီ2014နဲ့2030ကြားပေါ့เนาะဖြစ်လာတဲ့အနေအထားပေါ်မှာပြန်သုံးသပ်နိုင်တာရောရှိခဲ့လားဆရာကြီ
းဟုတ်ကဲ့အဲ့ဒီအောင်လုတ်ဖို့ဆိုပြီးတော့ကျွန်တော်တို့လမ်းကြောင်းမှာကျွန်တော်ကသွားနေပါလေ2014ကနေ2030လမ်းကြောင်းသွားတဲ့အချိန်မှာလမ်းခုလက်ချက်တည်းယခု2023ကနေပြီးတော့2029အတွင်းမှာနောက်ထပ်ဒီမန်ချက်လေးတွေအသေးစိတ်တွေထပ်ချပေးတယ်เนาะအောက်ဆိုတော့ဟို NDB ဂျာနီမှာ2030ဆိုမှသုံးသပ်ရေးခီးလမ်းကြောင်းမှာကျွန်တော်တို့ရဲ့အားလုံးကတွေးဖြီးနေတယ်เนาะကျွန်တော်နိုင်ငံတွေအားလုံးကလမ်းကြောင်းတွေမရောက်ဘူးလမ်းကြောင်းတွေရောက်တာဆိုလို့အာရှပစိဖိတ်မှာဂျပန်ရဲ့တောင်ကိုရီးယားရဲ့တိုင်ဝမ်ကျွန်းရံတွေပဲကျွန်တော်ဖတ်တာပို့ပါတယ်အဲ့တော့ဘယ်လိုဖြစ်ပေါ့လဲအများစုကတော့လမ်းတွေးဖြီးနေပြီမရောက်တော့ဘူးရောက်တဲ့အခါကျတော့ဒီဥစ္စာကိုရောက်အောင်ဘယ်လိုလုပ်ကြရမလဲဆိုပြီးတော့2023ကနေ2029တွေရောက်တော့လုပ်ငန်းစဉ်လေးတွေကိုထပ်ပြီးတော့အစီအစဉ်2023ပြည်သမကအထူးညီလာခံအစင်းမြင့်အစည်းအဝေးမှာချမှတ်လိုက်ပါတယ
်ဟုတ်ကဲ့ဆရာအဲ့ဒီမှာထပ်ချမှတ်ပေးလိုက်တာတွေကိုဆက်ပြောပြပေးပါလားဆရာကြီ
းဟုတ်ကဲ့ထပ်ပြီးချမှတ်ပေးတဲ့ပြစ်မှတ်တွေကတော့ယောဂါရှာဖွေရေးနဲ့ကုသရေးဝန်ဆောင်မှုတွေကျန်းမာရေးနဲ့လူမှုရေးဆိုင်ရာပတ်မိုးကူညီမှုတွေကိုဒီလူနာများ၏90ရာခိုင်နှုန်းအထိရောက်ရှိရမယ်နော်အသေးစိတ်ထပ်ချမှတ်ပါတယ်ကျွန်တော်တို့ယောဂါရှာဖွေမယ်ဆိုတာပြောခဲ့တယ်ကုသမှုပေးမယ်ဆိုတာပြောခဲ့တယ်ကူညီမှုတွေလူမှုရေးကူညီမှုတွေပံ့ပိုးကူညီပေးမယ်ပြောတယ်အလို့ပေးမယ်ဆိုတဲ့တိုင်းလည်းဒီကရန်ကြတော့အကုန်ရောက်အောင်မပေးနိုင်သေးပါဘူးဘယ်နိုင်ငံမှာဖြစ်ပါ complete 100% မပေးနိုင်သေးပါဘူးအေး 100% မပေးနိုင်သေးရင်တော့မှ TV လူနာရှိတဲ့လူနာရဲ့90%ကျန်လို့ရောက်အောင်လုပ်ရမယ်ဆိုပြီးတော့ချမှတ်တဲ့ချင်းဖြစ်ပါတယ်နောက်တစ်ပြတ်မှတ်တစ်ခုကကြတော့ TV ယောဂရှာဖွေစမ်းသပ်နည်းများတဲ့ကမ္ဘာ့ကျန်းမာရေးအဖွဲ့ကနေအသိအမှတ်ပြုထားတဲ့ရှည်ရန်ရောက်နေတဲ့ molecular နည်းပညာများကိုလူနာအားလုံးအော်ရာနှုန်းပြည့်အတွက်အသုံးပြုရမယ်ဆိုတာကယောဂရှာဖွေနည်းစနစ်တရားတအားခင်မီတိုးတက်တဲ့လောက် molecular နည်းပညာဆိုတာကိုသုံးနေပါပြီနိုင်ငံတိုင်းမှာလိုလိုအဲ့ဒီဟာက DNA ကိုစစ်တဲ့နည်းပါအဲ့ဒါကတို့အသုံးကြပါတယ်တော့အကောင်းဆုံးဒီနည်းပညာကိုသုံးပြီးတော့တလိပ်ထဲမှာပူးတွေးမှဒါဖြစ်မယ်ခုထုံးပေးမယ်လို့မဟုတ်ဘူးအဲတလိပ်ကိုပဲစစ်တာပဲစစ်ပြီးတော့ခုနကလိုပိုးအကောင်းကြီးမတွေ့တော့မှ DNA ဒသမတစလောက်ပါလာပြီဆိုရင်ကမှန်းလို့ရတော့ဒါဒီဆေးပေးရမယ်ဆိုတာ TV ဖြစ်ပြီဆိုတော့မှန်းလို့ရပါတယ်အဲ့တော့ဒီခေတ်အမီဆုံးနည်းပညာတွေကို TV လူနာအားလုံးရန်နှုန်းပြည့် 100% ပေးနိုင်ရမယ်ဆိုပြီးတော့သတ်မှတ်ပြပေးပါတယ
်ဟုတ်ကဲ့ဆရာအဲ့တော့ဒီကြာကာလအတွက်သုံးသပ်ပြီးတော့နောက်ထပ်ရောထပ်ချမှတ်လိုက်တာတွေရှိသေးလားဆရာ
ဟုတ်ကဲ့နောက်တစ်ခုကတခါ TV ရှင်းပြစမ်းသပ်မှုကုသမှုပြုစုမှုများအတွက်ကုန်ကျစရိတ်ကလည်းတုံ့ညပါတယ်ဒါသောသောကပြောထားတဲ့အတိုင်းပါပဲနောက်ပတ်စံလုံးဝမကုန်စရာဘူးစေကုသမှုပေါ်ယ yoga shabu reo, kone so abyo mshizi ya rohu, kizi ikwa da ma pime. Nautika, nasa tunwa na yudo, nasa nasa kwa andrema, di lene drema, kawalo ma shi de TV yoga, dhiza nga zan, pio gube ya me. Aida ma, kalye luna, lita zama nga zan pao yon loa me. Ta bien, si yin ba TV pine de luna, lita zama nga zan le, pazi ya me suyo, tamma chali tapi ta wale. Ta gu na so, ron nasa du ma cha gare yiman jeba.
ตามมาตรัวลั่นจ้องมาเปลี่ยนนี้เต็มมาครับโอเคเจซุมยายเต็มมาเลยครับโกเวนเมนเต็มปะไปกระดาဖြစ်ပါတယ်အခုဆက်လက်ပြီးတော့တိုင်းရင်သတင်းလောအစီအစဉ်ကိုတင်ဆက်ပါမယ်ရှမ်းပြည်တောင်ပိုင်းမွန်ပြည်နယ်ကချင်ပြည်နယ်ဘက်ကအခြေအနေတွေပါဝင်တိုင်းရင်သားဒေသကအဖြစ်အပျက်နဲ့သတင်းအချက်အလက်တွေကိုဖိပါဝိုင်းတော်တွေကသားတွေကစူးစီးတင်ဆက်ထားတာပါ
မြန်မာနိုင်ငံတဝန်းတိုင်းရင်းသားလူမျိုးစုတွေနေထိုင်ကြတဲ့အရက်ဒေသတွေမှာဖြစ်ပျက်နေတဲ့အဖြစ်အပျက်တွေနဲ့တိုင်းရင်းသားတွေရဲ့အတန်းတွေကိုထင်ဟပ်တင်ဆက်ထားတာဖြစ်ပါတယ်။မင်္ဂလာပါရှင်ကျွန်မအာမီပါနေဆက်ဒေသတိုင်းသတင်းနောက်တွေတင်ဆက်ထားတဲ့ဒီတစ်ပတ်တိုင်းရင်းသတင်းတော့မှာနားဆင်ရမှာတွေကတော့ကြားဖြတ်တိုက်ဖြတ်ရေးခေါင်းစဉ်နဲ့မြန်မာထိုင်းနယ်စပ်ကမြို့သုံးမြ ဗိုလ်မှူးတယောက်အပါဝင်တပ်ဖွဲ့ဝင်40လောက်တေဆုံးခဲ့ပါတယ်။တရင်လွှာတွေထဲမှာတော့မွန်ကြီးရေမျိုးမရဲစခန်းမှာအချုပ်သားတချို့ဟာရဲတပ်ဖွဲ့ဝင်တွေစီကနေစနက်လူပြစ်ခတ်ထွက်ပြေးတဲ့ဖြစ်စဉ်တွေထိမှန်တေဆုံးမှုတွေရှိခဲ့တဲ့အကြောင်းကိုနားဆင်ရဖို့ရှိနေပါတယ်။ကျမကနန်းဟောင်းမှာရှင်သတင်းတွေကိုကိုရောပတ်နဲ့အတူတင်ဆက်ပေးသွားမှာပါ။ကြားဖြန့်အွန်လိုင်းငွေလိမ်လုပ်ငန်းတိုက်ဖြတ်ရေးကောင်းစဉ်နဲ့မြန်မာဖက်ချန်းကနေဆက်မျိုး၃မျိုးကိုထိုင်းအစိုးရကမိဖြတ်လိုက်ပါတယ်။မြန်မာနိုင်ငံကိုပေးထားတဲ့လျှက်စစ်တအားလိုင်းတွေကိုဖျက်တော့ပစ်ဖို့ထိုင်းဝန်ကြီးချုပ်ကအမိန့်ထုတ်လိုက်ပြီးတရက်အကြာဖေဖော်ဝါရီလ၅ရက်နေ့မနေ့ပိုင်းကစလို့ထိုင်းမြန်မာနယ်စပ်ကမြဝတီဖရဲသုံးစုနဲ့တာချီလိပ်မျိုးတို့မှာမိဖြတ်သွားတာဖြစ်တယ်လို့ဒေသခံတွေကပြောပါတယ်။လျှက်စစ်တအားဖျက်တော့လိုက်တဲ့နေ့မှာပဲတာချီလိပ်မျိုးမှာတော့နေဆက်ချင်းထိဆက်နေတဲ့လောနိုင်ငံဘက်ကလျှက်စစ်မီးနဲ့အစားထိုးနိုင်ခဲ့တယ်လို့တရက်ခန်တွေကပြောပါရယ်ထိုင်းနဲ့နေဆက်ချင်းထိဆက်နေတဲ့ရှမ်းပြည်နဲ့ကရင်ပြည်တွေမှာထိုင်းလျှက်စစ်ဌာန PEA ကနေ1996ခုနှစ်ကတည်းကလျှက်စစ်မီးစတင်ရောင်းချခဲ့တာဖြစ်ပါတယ
်ရှမ်းပြည်တောင်ပိုင်းညောင်ရွှေပင်လောင်းအစပ်ကနေစစ်တပ်ကလက်နက်ကြီးနဲ့ပစ်ခတ်မှုကြောင့်ညောင်ရွှေမြို့နယ်ကရွာသားတွေထိခိုက်ဒေဆုံးမှုရှိခဲ့ပါတယ်ဗုဒ္ဓဟူးနေ့မနေ့အစောပိုင်းကစစ်တပ်နဲ့ပအူးပြည်သူစစ်အဖွဲ့တို့ကပင်လောင်းမြို့တစ်ပင်ကောက်ရွာကနေလက်နက်ကြီးနဲ့ပစ်ခတ်ခဲ့လို့ညောင်ရွှေမြို့လွေနွဲ့ရွာထဲကျခဲ့ပြီးရွာသား၂ယောက်သေဆုံးခဲ့ပြီး၇ယောက်ဒဏ်ရာရရှိခဲ့ပါတယ်ဒဏ်ရာရသူတွေထဲမှာအမျိုးသမီးနဲ့တကြီးပိုင်းတွေလည်းပါတယ်လို့ဆိုပါတယ်ညောင်ရွှေနဲ့ပင်လောင်းမြို့နယ်မှာစစ်ကောင်စီတပ်နဲ့ပအူးပြည်သူစစ်အဖွဲ့ PNL တို့ကလက်နက်ကြီးနဲ့ပစ်ခတ်မှုကြောင့်ဇန်နဝါရီလထဲမှာလည်းအရက်သား၃ယောက်သေဆုံးပြီး၁၄ယောက်ဒဏ်ရာရရှိခဲ့ပါတယ်
မွန်ပြည်ဘေးလင်းမြို့နယ်အခြေစိုက်စစ်ကောင်စီရဲ့မဲပလီပြူဟာစခန်းသိမ်းတိုက်ပွဲထဲဗိုလ်မှူးတယောက်အပါဝင်တပ်ဖွဲ့ဝင်အယောက်40လောက်သေဆုံးခဲ့ပါတယ်။တိုက်ပွဲအတွင်းစစ်တပ်ဘက်ကဗိုလ်ကြီးတယောက်အပါဝင်စစ်သုံးပါး28ယောက်ကိုဖမ်းဆီးရမိခဲ့တဲ့အပြင်လက်နက်ခဲယားနေလဲသိမ်းယူနိုင်ခဲ့တယ်လို့အမတ်29စစ်ပြူဟာအမတ်နှစ်စစ်ဒေသခွဲတာဝန်ခံရဲပေါ်အေမင်းထွန်းကပြောပါတယ်။ဒီတိုက်ပွဲမှာတော်လန်ရေးပူပေါင်းတပ်ဖွဲ့ဘက်ကလည်း3ယောက်ကြာဆုံးခဲ့ပါတယ်။ KNU တပ်မဟာ1နဲ့တပ်မဟာ9နှစ်ခုကြားမှာရှိပြီးမှာနှစ်ခုကြားသွားလာရေးကိုပိတ်ဆို့ထားတဲ့အဓိကနေရာဖြစ်တဲ့မဲပလီပြူဟာစခန်းကိုဖေဖော်ဝါရီလတရက်နေ့ကကရင်အမျိုးသားလွတ်မြောက်ရေးတပ်မတော် KNLA နဲ့ပူးပေါင်းတပ်ဖွဲ့တွေကနေသိမ်းယူခဲ့တာဖြစ်ပါတယ်
ကချင်ပြည်ကဗမော်မြို့သိမ်းတိုက်ပွဲတွေစစ်ကောင်စီရဲ့အမှတ်366အမြောက်တပ်ကိုကချင်လွတ်လပ်ရေးတပ်မတော် KIA ကသိမ်းယူနိုင်ခဲ့တယ်လို့ KIO ပြောခွင့်ရဗိုလ်မှူးကြီးနော်ဘူးကပြောပါတယ်နှစ်လဝန်းကျင်ရှိလာပြီးဖြစ်တဲ့ဗမော်မြို့သိမ်းတိုက်ပွဲကဆက်လက်ပြင်းထန်နေပြီးအမြောက်တပ်စခန်း366ကိုဖေဖော်ဝါရီလ2ရက်နေ့မှာ KIA နဲ့ပူးပေါင်းတပ်တွေကတိုက်ခိုက်သိမ်းပိုက်နိုင်ခဲ့တာလို့ပြောပါတယ်လက်ရှိမှာစစ်ကောင်စီရဲ့စစ်စင်ရေးကုတ်ကဲမှုစစ်ဌာနချုပ်စကခ21မှာတိုက်ပွဲတွေဆက်လက်ပြင်းထန်နေပြီးမြို့ကိုအလုံးဆုံးထိန်းချုပ်နိုင်ဖို့စကခ21နဲ့ချီလင်တိုက်ရင်ခလာရ236တို့အပါဝင်တပ်စခန်းတချို့သိမ်းယူဖို့ကြံရှိနေသေးတယ်လို့ဗိုလ်မှူးကြီးနော်ဘူးကပြောပါတယ်
ချင်းကကွယ်ရင်အားစုနှစ်ခုဖြစ်တဲ့ CDF လောက်တူနဲ့မရာကကွယ်ရေးတပ်ဖွဲ့ MTF တို့အကြားနယ်မြေအငင်းပွားမှုကြောင့်အပြန်အလှန်ပစ်ခတ်မှုဖြစ်ပွားပြီးထိခိုက်ကြဆုံးမှုတွေရှိခဲ့ပါတယ်။အရက်ခတ်တပ်တော် AA နဲ့မဟာမိတ်ဖွဲ့ထားတဲ့ချင်းညီနောင်အဖွဲ့ဝင် MDF တပ်ဖွဲ့နဲ့ချင်းလန်းကောင်စီအဖွဲ့ဝင် CDF လောက်တူတပ်ဖွဲ့တို့ဟာမတူပီနဲ့ထန်တလန်မြို့နယ်ကြားကလောက်တူဒေသမှာနယ်မြေအငင်းပွားမှုဖြစ်ခဲ့တာဖြစ်ပါတယ်။ MDF တပ်ဖွဲ့တွေဟာဇန်နဝါရီလတတိယပတ်ကစပြီးတော့ CDF လောက်တူထိန်းချုပ်နယ်မြေဖြစ်တဲ့ရွာမန်းရွာအထိထိုးစစ်ဆင်လာတာကြောင့်ဇန်နဝါရီလ29ရက်နေ့မှာတိုက်ပွဲဖြစ်ပွားခဲ့ကြတာဖြစ်ပါတယ်။တိုက်ပွဲထဲ CDF လောက်တူဘက်ကထိခိုက်ကြဆုံးမှုရှိခဲ့ပါတယ်။အခုလက်ရှိမှာတော့ရွာမန်းရွာအပါအဝင်ရွာလေးရွာကတိရက္ခဏီကတော့စစ်ပေးတင်းရှောင်နေကြရပါတယ်
။ကရနီပြည်လွယ်ကုန်မြို့မှာရက်ွက်အုပ်ချုပ်ရေးမှုဦးစုလွင်ဦးဆောင်တဲ့ရဲတပ်ဖွဲ့နဲ့စစ်တပ်တို့အကြားအချင်းချင်းပစ်ခတ်မှုဖြစ်ပွားခဲ့တယ်လို့တပ်တွင်းသတင်းရင်းမြစ်တွေကပြောပါတယ်။လွယ်ကုန်မြို့လောတမရက်ွက်တစ်တပင်တောင်ချီရှိဂျမ်ဘာ CCTV နဲ့ drone တွေတပ်ဆင်ထားတဲ့နေရာမှာစစ်ကောင်စီသတင်းပေးတွေရဲ့သတင်းပေးမှုအရာဝင်ရောက်ရှာဖွေခြင်းအချင်းချင်းနားလည်မှုလွဲပြီးဖေဖော်ဝါရီလ2ရက်နေ့ညကပစ်ခတ်မှုဖြစ်ခဲ့ကြတာပါ။ပစ်ခတ်မှုဖြစ်ပြီးနောက်လောတမကြည်သားရနံပေါ်ဝင်ရက်ွက်တွေမှာစစ်ကားရဲကားတွေနဲ့စစ်ကောင်စီကအပူတပြင်းရှာဖွေမှုတွေလုပ်နေတယ်လို့ဖေဖော်ဝါရီလ5ရက်နေ့အထိတနက်တန်တွေမှာကြားနေကြတယ်လို့ဒေသခံတွေကပြောပါတယ
်။အခုဆက်ပြီးတော့သတင်းလာတွေကိုတင်ဆက်ပေးသွားမှာပါ။မုံကြီးရေမျိုးမရဲစခန်းမှာအချုပ်သားတချို့ဟာရဲတပ်ဖွဲ့ဝင်တွေစီကတနက်တွေလူယူပစ်ခတ်ထွက်ပြေးတဲ့ဖြစ်စဉ်တဲ့ရဲတပ်ဖွဲ့ဝင်တွေရောအချုပ်သားတွေပါသေဆုံးမှုရှိခဲ့ပါတယ်။ဖြစ်စဉ်အသေးစိတ်ကိုတော့ရမင်းကစူးစီးတင်ဆက်ပေးထားပါတယ်
။သမင်းမုံတွေတွားဝေတဲ့ရဲတွေစီကနေအချုပ်သားချုပ်ဖေဖော်ဝါရီ3ရက်နေ့မနက်9နာရီမှာတနက်လူယူပြီးပစ်ခတ်ထွက်ပြေးချိန်ဒုရဲအုပ်အပါဝင်ရဲ3ယောက်သေဆုံးသွားခဲ့ပါတယ်။ဒါအပြင်မြို့မစကားမူလဲစိုးရိမ်ရတဲ့ဒဏ်ရာနဲ့ဆေးရုံတင်ထားလိုက်ရပါတယ်။တနတ်လူယူပြီးပြစ်ခတ်ထွက်ပြေးဖြစ်စဉ်ကနေလွတ်မြောက်လာတဲ့အချုပ်သား၃ယောက်ကိုကယ်တင်နိုင်ခဲ့တယ်လို့လဲရေဘလူးဖွဲ့တာဝန်ရှိသူကပြောပါတယ်
။ရေတွေနဲ့ပြန်လည်ခုန်တိုက်ခိုက်ပြီးတော့ထွက်လာခဲ့တဲ့အချုပ်သားကိုတော့ကျွန်တော်တို့ကယ်တင်ပေးနိုင်ခဲ့တယ်။တရက်နေတော့မှတိအောင်ပါနော်။နှစ်ရက်နေတိအောင်။ဟုတ်ကဲ့ကျွန်တော်တို့ထိန်းသိမ်းတော့ပြီးတယ်နော်။အလုံးပြီးကင်းတယ်။
အချုပ်သား30လောက်ထွက်ပြေးသွားတယ်လို့အချုပ်သားတွေကတစ်ဖက်ရဲတွေကတစ်ဖက်ရေမြို့မရဲစခန်းနာမှာအပြန်လှန်ပစ်ခတ်မှုတွေဖြစ်ခဲ့ကြပါတယ်။နောက်ပိုင်းမှာတော့ရေမြို့ပေါ်ရှိတိုင်ရင်တွေကစစ်ကောင်စီတပ်ဖွဲ့ဝင်တွေရောက်လာချိန်မှာလက်နက်ကြီးတွေနဲ့ပစ်ခတ်ခဲ့တဲ့အပြင်အချုပ်သားတွေဘက်ကလည်းကြီးကုံသွားတာကြောင့်နေ့လယ်12နာရီခွဲလောက်မှာတချို့ကလက်နက်ချအညှက်ခံလိုက်ရပြီးတချို့ကထွက်ပြေးလွတ်မြောက်သွားပါတယ်။လက်နက်ချညှက်ခံခဲ့တဲ့အချုပ်သား၈ယောက်ကိုတော့စစ်ကောင်စီတပ်ကပြစ်တက်လိုက်ပြီးရေးမြို့တုတ်တံမှာဖေဖော်ဝါရီလ၂ရက်နေ့ညပိုင်းကတိုက်တဆိုင်မိတ္တကျိုလိုက်တယ်လို့လည်းမြို့ကန်တယောက်ကပြောပါတယ်
။ဒီဖြစ်စဉ်ကတော့ရေးမြို့မှာတော့တခါမှမဖြစ်ဘူး။ပြစ်ချက်ခတ်ကြတာလည်းအလုံးကြီးကတော့အချက်ကြီးရ900လောက်ရှိတယ်။ကျွန်တော်နောက်ဆုံးသိရတဲ့လောက်ကတော့တော့ကြီးကြံကုန်လို့အဖမ်းခံလိုက်တဲ့အချုပ်သားကိုလည်းပြစ်တက်လိုက်တယ်လို့ကြားတယ်။တချို့လည်းဥကောင်းဖွေးပြီးသိရလည်းရှိတယ်လို့သိရတယ်။ဒီကတော့အချုပ်သား၈ယောက်ကျွန်တော်ရေးမြို့တုတ်တံမှာပဲသူတို့မိတင်ကြူလိုက်တယ်ခင်ဗျာ
။နိုင်ငံရေးမှုနဲ့တရားစွဲဆိုခံရပြီးရေးမျိုးမှရေးစခန်းမှာအချုပ်ချနေသူတယောက်ကတသက်လုံးထောင်ထဲမှာတူနေသွားရမယ့်ဖြစ်ကိုမခံမရနိုင်ဖြစ်ခဲ့ပြီးရဲစီကတနတ်လူပြစ်ခတ်ထွက်ပြေးလွတ်မြောက်လာခဲ့တယ်လို့လဲရေးဘလူးအဖွဲ့စီကိုရောက်နေသူတယောက်ကမွန်မာသာနဲ့ပြောပါတယ်
။အမှုကြီးကနိုင်ငံရေးညီကအဲလိုနိုင်ငံရေး
နိုင်ငံရေးမှုနဲ့အချုပ်ချတယ်တဲ့ဒီကျွန်းချနေတဲ့အမှုနဲ့တရားစွဲခံထားရလို့ထောင်ထဲမှာပဲတက်လုံးနေသွားရမှာဖြစ်တာကြောင့်ဘယ်လိုပြောရမလဲတင်မထူးနေမထူးဆိုပြီးပြေးဖို့ကိုအကြံထုတ်ကြတယ်စစ်ကောင်စီရဲ့တနတ်လို့တယ်တနတ်ရတဲ့လူကပြစ်ခတ်ပြီးတော့ထွက်ပြေးကြတယ်လေအချုပ်သား30ကျော်ပြေးကြတယ်နောက်တော့လူတွေကွဲသွားကြတယ
်အခုဆိုလို့ချင်းရေးမြို့မရဲစခန်းမှာကြာနေတဲ့အချုပ်သားတွေအတွက်အပြင်ကနေသမင်းဟင်းအစားအသောက်တွေလာဖို့တာခွင့်မပြုတော့တယ်လို့မြို့ဝင်ထွက်တွင်မှာလဲစစ်ကောင်စီတပ်တွေကလုံချောင်ရေးတင်းကျပ်ထားလိုက်ပြီးမတင်ကြတဲ့အိမ်တွေကိုညတိုင်းလို့အစီရင်စစ်နေတယ်လို့လဲဆိုပါတယ်
။ချင်းပြည်မှာတိုက်ပွဲတွေအပြင်စစ်ကောင်စီရဲ့လေကြောင်းကနေတိုက်ခိုက်မှုတွေနဲ့လူအခွင့်ရေးချိုးဖောက်ခံရမှုတွေကြောင့်လေးနှစ်တာကာလအတွင်းချင်းပြည်သူတထောင်နီးပါးသေဆုံးခဲ့တယ်လို့ချင်းရေးရအဖွဲ့ချုပ် ICA ကထုတ်ပြန်ထားပါတယ်ကိုရော့ဘတ်ကစူးစီးထားပါတယ်။
2021ခုနှစ်ဖေဖော်ဝါရီလကနေ2025ခုနှစ်ဖေဖော်ဝါရီလတရက်အထိ၄နှစ်အတွင်းမှာစစ်တပ်ရဲ့ပြစ်ခတ်တိုက်ခိုက်မှုတွေကြောင့်ချင်းပြည်သူ965ယောက်သေဆုံးခဲ့တယ်လို့ချင်းရဲရဖွဲ့ချုပ် ICA ရဲ့ဖေဖော်ဝါရီလတရက်နေ့ကထုတ်ပြန်တဲ့အစီရင်ခံစာမှာဖော်ပြထားပါတယ် အဲ့ဒီထဲမှာစစ်တပ်နဲ့ဖြစ်ပွားတဲ့တိုက်ပွဲတွေအပါအဝင်လေကြောင်းတိုက်ခိုက်မှုတွေကြောင့်ချင်းတော်လှန်ရေးဘော484ယောက်ကြာဆုံးခဲ့ပြီးအမျိုးသမီးရေးဘော9ယောက်ပါဝင်တယ်လို့ ICA ပြောရေးဆိုခွင့်ရှိသူစလိုက်ဗန်ဆွေးဆန်ကပြောပါတယ်
ကိုကန်တော်လန်တပ်ဖွဲ့တွေကြာဆုံးတာကတော့အများဖြစ်တော့ဒီတိုက်ပွဲဖြစ်ရင်နဲ့ကြာဆုံးတာကိုအများဆုံးတွေ့ရတယ်ပေါ့နော်ဒီပြီးရင်ဒီအမျိုးသမီးတွေကြာဆုံးတာကကြာတော့ဒီကျမရေးကြောင်းတော်လကောင်းပြီးတော့လို့ရှင်ဒီလီကြောင်းတိုက်ခိုက်မှုတော့ကြောင်းတော်လကောင်းချဆုံးတာတွေကိုကျွန်တော်တို့တွေ့ရပါတယ်
ချင်းပြည်အတွင်းစစ်တပ်ရဲ့လေကြောင်းတိုက်ခိုက်မှုလက်နက်ကြီးပစ်ခတ်မှုနဲ့မြေမြုပ်မိုင်းတွေကြောင်းအရက်သား491ယောက်သေဆုံးခဲ့ရပြီးသေဆုံးသူတွေထဲကလေး68ယောက်နဲ့အမျိုးသမီးတွေလည်းပါဝင်တယ်လို့ဆိုပါတယ်အရက်သားသေဆုံးမှုတွေစစ်တပ်ရဲ့လေကြောင်းတိုက်ခိုက်မှုကြောင်းအများဆုံးဖြစ်ပြီး249ယောက်အထိရှိခဲ့တဲ့အပြင်စစ်တပ်ကထောင်ထားတဲ့မိုင်းတွေကြောင်း89ယောက်သေဆုံးခဲ့ရတယ်လို့လည်းဆက်ပြောပါတယ်
စစ်ကောင်စီဘက်ကလေကြောင်းတိုက်ခိုက်မှုလုပ်လာတဲ့အခါမှာဒီတိုက်ပွဲဖြစ်တဲ့နေရာမှာလေကြောင်းဘုံကျဲတယ်ဆိုတာထပ်ပြီးတို့ရှိတဲ့နေရာမှာလေကြောင်းဘုံကျဲတာတွေပြန်ဒီမြို့ပြနေရာတွေမှာပေါ့နော်အဲလူနေအိမ်တွေထိုထက်တဲ့နေရာတွေမှာဘုံကျဲတိုက်ခိုက်တာတွေကိုတော်တော်များများပြုတ်လုလာတာကိုတွေ့ရတယ်ဆိုတော့တည်ဆုံရတဲ့ဟာဆိုရင်လည်းကျွန်တော်တို့ဒီပီတူတွေကလေကြောင်းတိုက်ခိုက်မှုနဲ့တည်ဆုံရတာကပုံများနေတဲ့အနေအထားမှာရှိတယ်တကယ်တိုက်ပွဲဖြစ်တဲ့နေရာထက်ဆိုင်ပီတူတွေရှိတဲ့နေရာကိုတာဂက်ထားပြီးတော့တိုက်ခိုက်နေတယ်ဆိုတာထင်ရှားနေတာပေါ့
ချင်းပြည်နယ်မှာအရက်သားနေအိမ်တွေမီးရှို့ခံရမှုကတစ်နှစ်ထက်တစ်နှစ်ပိုများပြားလာပြီး2023မှာမီးရှို့ဖျက်ဆီးခံရမှု409လုံးပဲရှိခဲ့ရကနေ2024မှာတော့အလုံးရေ1300လုံးအထိရှိလာခဲ့ပါတယ်အာနာသိန်း၄နှစ်အတွင်းချင်းပြည်မှာကြောင်စေးရုံစေးခန်းနဲ့ဘာသာရေးဆောက်အုံအပါအဝင်လူနေအိမ်အဆောက်အုံပေါင်း3459လုံးထက်မနည်းပျက်စီးခဲ့ရတယ်လို့လည်းဆိုပါတယ်အိန္ဒိယနိုင်ငံဘက်ကစစ်ဘေးရှောင်သူချင်းလူမျိုး65000ကျော်ရှိနေပြီးချင်းပြည်တွင်နေရဆွန့်ကွာစစ်ပြီးတင်းရှောင်နေရသူ3,000ကျော်ရှိတယ်လို့ ICA ကထုတ်ပြန်ထားပါတယ်ခင်ဗျာ
အခုဆက်ပြီးတော့သတင်းချင်းချုပ်ကိုနားဆင်ကြရမှာပါရှင်
ကြားဖြန့်တိုက်ဖြတ်ရေးခေါင်းစဉ်နဲ့မြန်မာထိုင်းနယ်စပ်ကမြို့၃မြို့ကိုထိုင်းအစိုးရကမီးဖြတ်လိုက်ပါတယ်မွန်ပြည်ဘေးလင်းမြို့နယ်ထဲကစစ်ကောင်စီရဲ့မဲပလီပြူဟာစခန်းသိမ်းတိုက်ပွဲထဲဗိုလ်မှူးတယောက်အပါအဝင်တပ်ဖွဲ့ဝင်အယောက်40သေဆုံးခဲ့ပါတယ်
တော်ရရှိနေခုနားဆင်နေကြတာကတော့နေဆက်ဒေတာကတိုင်းသာသတင်းနောက်တွေကနေအပတ်စဉ်တင်ဆက်ပေးနေတဲ့တိုင်းရင်သတင်းလောပဲဖြစ်ပါတယ်။နောက်သတင်းပတ်အစီအစဉ်မှာပြန်ဆုံကြရအောင်ပါရှင်။ကျွန်မအာမီပါ
တိုင်းရင်သတင်းလောအစီအစဉ်ကိုထုတ်လွှင့်ခဲ့တာပါ။အခုဆက်လက်ပြီးတော့သတင်းအချင်းချုပ်တွေကိုတော့မဆုမြတ်မွန်ကပြောပြပါအောင်မယ်။
ကစားကမ်းမြောင်ဒေသတွေကနေပါလက်စတိုင်းအမြောက်အများကိုဒီထွက်သွားနိုင်အောင်လို့အစီအစဉ်လုပ်ဖို့အတွက်စစ်တပ်ကိုညွှန်ကြားထားတယ်လို့အစ္စရေးကာကွယ်ရေးဝန်ကြီးကပြောကြားလိုက်ပါတယ်။ဟမတ်စစ်သွေးကြော်တွေကိုချိန်မုံတဲ့အစ္စရေးစစ်စင်ရေးကြောင့်ပျက်စီးနေတဲ့ကစားဒေသကနေပါလက်စတိုင်းနေထွက်သွားဖို့အတွက်အမေရိကန်သမ္မတဒေါ်နယ်ထရမ့်ကရဲရဲတင်းတင်းပြောကြားခဲ့တာကိုလည်းကြိုဆိုတယ်လို့ဒီအစ္စရေးဝန်ကြီးအစ္စရေးကာတက်စ်ကပြောပါတယ်။ကစားကမ်းမြောင်ဒေသကိုပြင်သစ်တောင်ပိုင်း Riviera အပန်းဖြေဒေသလိုမျိုးအရှေ့လယ်ပိုင်းရဲ့အပန်းဖြေနေရာဖြစ်အောင်လုပ်မယ်လို့သမ္မတထရမ့်ကအစ္စရေးဝန်ကြီးဂျုံနဲ့ဝါရှင်တန်မြို့ကပူတဲ့သတင်းစာရှင်းလင်းပွဲတုန်းကပြောကြားခဲ့တာပါဂါဇာကိုပြန်လည်တိစောက်နေစဉ်မှာပါလက်စတိုင်းတွေတခြားကိုထပ်သွားနိုင်ပြီးတော့ပြီးမှပြန်လာနိုင်တယ်ဆိုပြီးအစ္စရေးဝန်ကြီးချုပ်နာတန်ယာဟုကလည်း Fox သတင်းဌာနနဲ့မေးမြန်းကမှဗုဒ္ဓနေတုန်းကပြောပါတယ်ဂါဇာကနေပါလက်စတိုင်းတွေထွက်သွားကြဖို့သမ္မတထရမ့်ရဲ့အဆိုပြုချက်အပေါ်ကြဲကြဲပြန့်ပြန့်ဝေဖန်မှုတွေထွက်ပေါ်နေပါတယ်အမေရိကန်ပြည်ထောင်စုနဲ့မက္ဆီကိုနယ်စပ်မှာမက္ဆီကိုပြည်ရဲလုံခြုံရေးတပ်ဖွဲ့ဝင်1000ကိုဖြန့်ချနေပါတယ်နှာခေါင်းစည်းတွေကထားပြီးတော့လက်နက်တပ်ဆင်ထားတဲ့မက္ဆီကိုလုံခြုံရေးတပ်ဖွဲ့ဝင်တွေဟာစီဒါပေါ်ရစ်မြို့မှာဒီနက်ဆက်စီယိုတွေကိုကျော်ဖို့လှုပ်ထားတဲ့လှေကားတွေကိုဗုဒ္ဓနေတုန်းကလိုက်လံရှင်းလင်းခဲ့ပါတယ်ကယ်လီဖိုးနီးယားပြည်နယ်တောင်ပိုင်းနဲ့ကပ်နေတဲ့တီဝါနာမြို့နက်ဆက်တစ်လျှောက်မှာလည်းလုံခြုံရေးတွေကင်းလှည့်နေတာကိုမြင်ရပါတယ်အမေရိကန်ပြည်ထောင်စုရဲ့ပြည်ရင်းလုံခြုံရေးကိုအထူးချိန်ချောင်းနေတဲ့နိုင်ငံအဖြစ်မြန်မာနိုင်ငံကိုသမ္မတဒေါ်နယ်ထရမ့်ကဆက်လက်သတ်မှတ်လိုက်ပါတယ်။မြန်မာနိုင်ငံမှာဒီအာဏာသိမ်းအုပ်ချုပ်နေတဲ့စစ်တပ်ဟာအများပြည်သူရဲ့ဆန္ဒကိုဆန့်ကျင်ပြီးတော့နိုင်ငံရဲ့ဒီမိုကရေစီအသွင်ပြောင်းမှုနဲ့တရားဥပဒေစိုးမိုးမှုတွေကိုအားနဲ့ချိနေအောင်လှုပ်ဆောင်နေတဲ့အတွက်အမေရိကန်ပြည်ထောင်စုရဲ့အမျိုးသားလုံခြုံရေးနဲ့နိုင်ငံသားရေးမူဝါဒအပေါ်သူမတူတဲ့ချိန်ချောင်းမှုဖြစ်တယ်ဆိုပြီးသမ္မတဒေါ်နယ်ထရမ့်ကလွှတ်တော်ကိုပေးပို့တဲ့စာမှဖော်ပြထားပါတယ်ရှင်။
သတင်းချင်းချုပ်တွေကတော့ဒီလောက်ပါပဲခင်ဗျာဒီကနေ့အတန်လွင့်စီစဉ်ကိုတင်ဆက်နိုင်ဖို့တာဝန်ယူခဲ့သူတွေထဲမှာအစီအစဉ်ထုတ်လုပ်ရေးမှုကအလိမ်မှာဖြစ်ပါတယ်အတန်ဖက်တဲ့ရုပ်သံအင်ဂျင်နီယာတွေကတော့ ခီလာဝီလျံနဲ့ဂျက်စတင်သွေ့တို့ဖြစ်ပါတယ်အခုထုတ်လွှင့်ခဲ့တဲ့အသံလွှင့်အစီအစဉ်တွေကို VO ရဲ့ website နဲ့ YouTube စာမျက်နှာတွေမှာလည်းအချိန်မီကြည့်ရှုနိုင်ပါတယ်ကျွန်တော်တို့ရဲ့ VO ရဲ့ဂျာတာရင်းနဲ့ညဘက်အသံလွှင့်အစီအစဉ်တွေလည်းဒီမှာတင်ပေးပြီးဆုံးပြီဖြစ်ပါတယ် VO ကိုကြည့်ရှုနားတော်တာဆင်းတဲ့အတွက်ကျေးဇူးအထူးတင်ပါတယ်တော်တာရှင်များလည်းဘေးအန္တရာယ်ကင်းဝေးကြပါစေ
This program has come to you